Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နေ့သစ်ဖြစ်ကြပါစေရှင်။ VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလတရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ30နဲ့40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ကျွန်မမင်္ဂလာပါ
။အခုသတင်းကြေညာရဲ့အချိန်မှာတော့မြန်မာနိုင်ငံအပါအဝင်အာရှနဲ့ဥရောပနိုင်ငံအတော်များများမှာ2024ခုနှစ်နှစ်သစ်ကိုကူးပြောင်းသွားပါပြီ။တရုတ်အနေနဲ့ထိုင်ဝမ်နဲ့ကျင်းပြည်ပေါက်ပြန်လည်ပေါင်းစည်းဖို့ရှိတယ်လို့တရုတ်သမ္မတရှီကျင်းဖင်ကနှစ်ကူးမိန်ကုန်းထဲမှာထည့်ပြောသွားပါတယ်။ဂါဇာမြို့မှာအစ္စရေးကဘုံကျဲတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အခု2024ခုနှစ်သစ်ကူးသွားလဲဂါဇာမှာတိုက်ပွဲတွေမြန်မြန်ဆန်ဆန်အဆုံးသက်သွားမယ့်လက္ခဏာမရှိသေးပါဘူး
။အခုလိုသတင်းတွေအပြင်နှစ်ကုံအထူးအစီအစဉ်တစ်ခုအနေနဲ့စစ်အာဏာသိမ်းမှုစံကြီးရေးနှွေဦးတော်လိုင်းရဲ့အရှိန်အာကောင်လာခြင်းတော်လိုင်းရင်အင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေကြားစီလုံးညီညွတ်မှုတွေရေးတုံ့တက်ချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်နေရပြန်ရေးမတိချာသေးတဲ့ရိုဟင်ဂျာတွေအတွက်လူခွင့်ရေးလှုပ်ရှားသူမတ်ဝေနုနဲ့မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်း ISB မြင်ကွင်းကျဲမဆုနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မှနောက်ဆုံးသတင်းတွေကိုကိုသားညုံကပြောပြပေးပါမယ်ရှင်။
အခုသတင်းကြေညာနေတဲ့အချိန်မှာတော့မြန်မာနိုင်ငံအပါအဝင်အာရှနဲ့ဥရောပနိုင်ငံတော်များများမှာ2024ခုနှစ်နှစ်သစ်ကူးပြောင်းသွားပါပြီ။အမေရိကန်ပြည်ထောင်စုရှေ့ချမ်းမြို့ကြီးတွေမှာတော့မကြခင်နိုင်ငံတွင်းမှာပဲနှစ်သစ်ကူးမဲ့အချိန်ကိုစောင့်ဆိုင်းနေကြပြီဖြစ်ပါတယ်။ဒီကမ္ဘာလုံးမှာဆိုရင်တော့ဩစတြေးလျနိုင်ငံဆစ်ဒနီနဲ့နယူးဇီလန်နိုင်ငံအော့ကလန်မြို့ကြီးတွေက2024ခုနှစ်ရဲ့နှစ်သစ်ကိုပထမဆုံးကြိုကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ကဇိုကျိုကြီးဖျားကြောင်မျက်နှာစာမှာလူစုဝေးကြပြီးတော့2024ခုနှစ်ဝင်တဲ့အချိန်မှာညတကောင်ရံမှာဖျားကြောင်ကခေါလောင်းကြီးကိုတီးခတ်ပြီးတော့နှစ်သက်ကူးခဲ့ကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ Capital Steel Park မှာလူတွေစုဝေးကြပြီးတော့2024ခုနှစ်နှစ်သက်ကိုကျူဆူခဲ့ကြပါတယ်။တိုင်ပင်မြို့မှာတော့တိုင်ပင်မြို့ရဲ့တရားတထဆောင်းဘေးမှာလူစုဝေးပြီးတော့နှစ်သက်ကူးချိန်မှာအဆောင်အပေါ်ကနေပြီးတော့မီရှူးမီပန်းတွေပြစ်ဖောက်ပြီးတော့နှစ်သက်ကိုကျူကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းနှစ်သက်ကူးပွဲတော်ကိုနေရာအတော်များများမှာကျင်းပပြီးတော့နှစ်သက်ကူးတဲ့အချိန်မှာတော့ကြောက်ဖရားမြစ်ပေါ်ကနေပြီးတော့မီရှူးမီပန်းတွေပြစ်ဖောက်ပြီးတော့နှစ်သက်ကိုကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံရန်ကုန်မြို့ပြည်သူ့ရင်ပြမှာတော့လူစုလူဝေးပွဲလမ်းတစ်ပင်နဲ့နှစ်သက်ကိုကြိုကြပါတယ်။ကမ္ဘာမြို့ကြီးတွေဖြစ်ကြတဲ့ Karachi, New Delhi, Dubai စတဲ့တခြားမြို့ကြီးတွေမှာလည်းနှစ်သက်ကူးအချိန်ကိုလူစုလူဝေးတွေနဲ့မီရှူးမီပန်းတွေဖောက်ပြီးတော့ကြိုဆိုခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တနုနေနေနှစ်သက်ကူမိကုန်းထဲမှာတော့ယူကရိန်းစစ်ပွဲအကြောင်းအ ਨੇ ကျင်းမဲ့ရည်ညွှန်းပြောဆိုသလိုရုရှားစစ်သည်တွေကိုတရားကောင်းဖြစ်နဲ့တင်စားချီးကျူးပြီးတော့ရည်ညွှန်းမှုရှိဖို့စိတ်တက်ခိုင်မာမှုရှိဖို့ဆိုတာတွေကိုအများဆုံးလေးပီပြောပါပါတယ်။ကြိုတင်ဖမ်းယူထားတဲ့အဲ့ဒီနှစ်သက်ကူဗီဒီယိုမိကုန်းထဲမှာရုရှားသမ္မတအနေနဲ့မနစ်ကလို့ရုရှားစစ်သည်တွေကိုနောက်ခံထားပြီးတော့စစ်သွေးစစ်မှန်နဲ့ပြောဆိုတာမျိုးမဟုတ်တော့ဘဲနဲ့ဒီနှစ်မှာတော့အစင်လာတိုင်းခရမလင်နန်းတော်ကိုနောက်ခံယူနေဖော်ပြထားပါတယ်။အမှန်တရားနဲ့တရားမျှတမှုအတွက်တိုက်ပွဲဝင်ပြီးတော့ရှီဒန်စခန်းတွေမှာရှိနေကြသူတွေအားလုံးဟာတရားကောင်းတွေဖြစ်တယ်သူတို့နဲ့အတူတသားရဲရှိနေပါတယ်သူတို့ရဲ့တတိခွန်အားတွေအတွက်နှစ်ထောင်အားရရှိလာပါတယ်လို့ရုရှားသမ္မတကအခုနှစ်သက်ကူမေကုံးမှာပြောပါတယ်ယူကရိန်းနိုင်ငံကိုအမည်နဲ့ဖော်ပြပြောဆိုတာမျိုးအရင်ဒီယူကရိန်းစစ်ကိုတုံးတဲ့အထူးစစ်စီရင်ဆိုတာမျိုးတွေကိုတုံးဆွဲပြောဆိုသွားတာတွေမတွေ့ရပါဘူးရုရှားသမ္မတပူတင်ဟာအခုလာမယ့်မတ်လယူကောက်ပွဲမှာထပ်မံရှင်ပြိုင်ဦးမှာပါဒါပေမဲ့ထင်ရှားတဲ့အတိုက်ခံမှန်သမျှကိုကန့်သတ်ဖိနှိပ်ထားတာကြောင့်အသက်82နှစ်အရွယ်မစ္စတာပူတင်ဟာအခုယူကောက်ပွဲမှာလည်းပြန်ပြီးတော့အနိုင်ရဖို့ကြိုးပမ်းတယ်လို့ရှိပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့လတွေကလေးကယူကရိန်းစစ်မှာချက်တဲတွေကြုံလာရတာနဲ့အတူပဲရုရှားသမ္မတအနေနဲ့ယူကရိန်းစစ်နဲ့ပတ်သက်လို့ပြောဆိုမှုရပြောဆိုတာတွေတဲ့မဲဆန္ဒရှင်တွေအကြိုက်တွေ့စီလောက်မဲ့စီးပွားရေးနဲ့ငွေကြေးဖောင်းပွားမှုကိစ္စရပ်တွေကိုလည်းပို့ပြီးတော့အသာပြေးပြောဆိုလာပါတယ်တရုတ်အနေနဲ့ထိုင်ဝမ်နဲ့ကျင်းပြည်ပေါက်ပြန်လည်ပေါင်းစည်းဖို့ရှိတယ်လို့တရုတ်သမ္မတရှီကျင်းပင်ကနှစ်သက်ကူမေကုန်းထဲမှာထည့်သွင်းပြောပါရယ်ထိုင်ဝမ်ကိုပြန်လည်ထိန်းချုပ်ရေးဘယ်တော့လဲဆိုတာကိုအတိအကျပြောဆိုထားတာမရှိပေမဲ့လို့တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုထပ်မံချင်းချောက်ပြောဆိုလာမှုဖြစ်ပါရယ်ထိုင်ဝမ်မှာလာမယ့်ဇန်နဝါရီလ23ရက်သမ္မတနဲ့ပါလီမန်ရွေးကောက်ပွဲတွေမပြုလုပ်ခင်မှာတရုတ်သမ္မတကအခုလိုမျိုးမှတ်ချက်စကားပြောဆိုသွားတာပါဒီရွေးကောက်ပွဲဟာစစ်နဲ့ညီငယ်နှစ်ခုရွေးချယ်ရမယ့်ကိစ္စရပ်ဖြစ်တယ်လို့တရုတ်ဘက်ကဖော်ညွှန်ထားပါရယ်အနာဒီမိုကရက်တစ်ပြည်သူ့ပါတီကဒုတိယသမ္မတဖြစ်တဲ့ဝီလျံလိုင်းဟာလက်ရှိထိုင်ဝမ်သမ္မတရွေးကောက်ပွဲမှာထိပ်ကပြေးနေပါတယ်။ဒါမဲ့လည်းဒီဝီလျံလိုင်းကိုခွဲထွက်ရေးသမ္မတအဖြစ်နဲ့တရုတ်ကရှုမြင်ထားပြီးတော့သူနဲ့ထိုင်ဝမ်သမ္မတကလက်ရှိသမ္မတဖြစ်တဲ့ဆိုင်အင်းဝမ်တို့ဟာတရုတ်ကိုရန်ဆနေတယ်ဆိုပြီးတော့ဆွဆွဲပြောဆိုထားပါတယ်။စင်ကြီးအစောပိုင်းကရွေးကောက်ပွဲစကေလူပွဲမှာ ထိုင်ဝမ်ဟာဒီမိုကရေစီနည်းရကိုယ်တိုင်အုပ်ချုပ်စိုးမိုးခွင့်ရှိတယ်ဆိုပြီးတော့သမရလောင်လိုက်ကပြောဆိုခဲ့တဲ့နောက်အဲ့ဒီမှာပဲသူ့ကိုငင်းငိမ့်အဖြတ်သမားတူဆိုပြီးတော့တရုတ်နိုင်ငံထိုင်ဝမ်ကြီးရယုံပြောခွင့်ရသူကတုံ့ပြန်ခဲ့ပါတယ်။စကားစစ်ထုတ်ပွဲမှာလိုင်ပြောဆိုသွားတာတွေဟာလုံးဝထိတ်တဲရဆိုင်ပဲဆိုတဲ့စဉ်းစားချက်ဖြစ်ပြီးတော့ထိုင်ဝမ်ကြီးလက်ကြားမှာအန်ရဲဇူးတွေကိုလှုပ်ဆော်နေတာဆိုပြီးတော့တရုတ်ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။
and then menet phan myanmar wa da season ni go menet 6 nai ka ni 9 nai thi 32m 32kHz 9335 ne 9383 32m 69kHz 6153 pathama nai wa ma 9m 190kHz 1505 ro ka ni pyo thau twin pin ya le shin
view american tan ka ni pyo 29 menet pai tadin ni go nangai daga tadin ni go selat tan hlet ni ba de တနင်္ဂနွေနေ့ကဂါဇာကဟားမတ်စစ်သွေးကြွားတို့ကိုအစ္စရေးကဘုံကျဲတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အခုဒီ2024ခုနှစ်နှစ်သက်ကူးသွားလဲဂါဇာမှာတိုက်ပွဲတွေမြန်မြန်ဆက်ဆက်ဆုံးသက်သွားမယ်လက္ခဏာမတွေ့ရပါဘူးတိုက်ခိုက်မှုတွေကြောင့်ဂါဇာမြို့မှာလူ35ဦးထက်မနည်းသေဆုံးတယ်လို့စစ်ဟုန်တာဝန်ရှိသူတွေကပြောပါတယ်ဂါဇာကမြောက်ဒေသအလယ်ပိုင်းမှာအစ္စရေးတပ်တွေကပြစ်မှတ်ထားစစ်ဆင်နေတဲ့အချိန်မှာပဲအီဂျစ်ပြည်နယ်ချင်းဆက်တောင်ပိုင်းမှာရှိတဲ့ဂါဇာရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်မှာလည်းစစ်ဆင်ရေးတွေဆက်ပြီးတော့ရှိနေပါတယ်အပြစ်ခတ်ရဆေးဖို့နိုင်ငံတကာကပြောဆိုပြားပြေးမှုတွေတိုးလာပြီးမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတော့အစ္စရေးအနေနဲ့ဂါဇာစစ်ပွဲဟာလက်အတန်ကြာအောင်မယ်လို့စင်တီးကခံမှန်ပြောဆိုထားပါတယ်။ဂါဇာမြို့မှာညာလုံးပေါဘုံကျဲတက်ခိုက်မှုကြောင့်ရုပ်လောင်း18လောင်းကိုတွေ့ရှိရပြီးတော့ကြံအတော်များများကတော့အပျက်စီးပုံတွေအောက်မှာမြုပ်နေတယ်လို့ယူဆရတဲ့အကြောင်းဟာမတ်စ်ဂျမာယီဌာနကပြောပါတယ်။စစ်ပွဲ3လကြာလာတဲ့အမျှဂါဇာလူဦးရေ 1.3 သန်းရဲ့85ရာခိုင်နှုန်းဟာအိုမဲအိမဲအခြေအနေကိုရောက်နေရပြီလို့ကုလသမဂ္ဂဘက်ကထုတ်ပြန်ထားပါတယ်။ဆောင်းဝါဒီရောက်လာတဲ့အချိန်မှာဂါဇာဒေသခံတွေဟာဖြစ်တယ်လို့လှုပ်ထားရတဲ့တဲတွေမှာခိုလုံနေရပြီးတော့အစားအစာငတ်မမှုနဲ့ယောဂါကပ်ဘီးတွေရင်ဆိုင်လာမယ့်အခြေအနေမှာကြုံနေရပြီလို့လည်းကုလသမဂ္ဂဘက်ကသတိပေးထားပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ညာဝူးရဲ့စနေနေ့သတင်းစာရှင်းလင်းပွဲမှာတော့ဂါဇာနဲ့အီဂျစ်အကြားနယ်စပ်ကိုစစ်မဲ့ဇုံဖြစ်အစ္စရေးထိန်းချုပ်မှုအောက်မှာပဲထားရမယ်လို့ပြောဆိုနေပါတယ်။တောင်ပိုင်းပင်လယ်နီဒေသမှာကုန်နေသမောတွေကိုတိုက်ခတ်ရမှာယီမန်ကဟူတီသဘုံတွေအုံပြုနေတဲ့သမောငယ်3စင်းကိုအမေရိကန်ရေတပ်ရဟတ်ယာဉ်တွေကနှစ်မြုပ်ပစ်ခဲ့တယ်လို့ San Complo ဒီအတူကောက်ခေါ်တဲ့ကမ္ဘာအလဲပိုင်းဒေသအမေရိကန်စစ်ကိုယ်ကိုင်ဌာနကသူ့ရဲ့ X လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။ Mouse Hanju ကုန်တင်သမောရဲ့ရေပေါ်အကူအညီတောင်းခံမှုရရှိတဲ့နောက် USS Eisenhower နဲ့ USS Gravely အမေရိကန်စစ်သမော20ကရဟတ်ယာဉ်တွေဟာဟူတီသဘုံတွေရဲ့သမောတွေကိုပစ်ခတ်ပြီးတော့သုံးစီးနှစ်မြုပ်သွားတာလို့သိရပါတယ်။ဒီစီမြောက်ဗိုလ်တော်ရင်တစင်းကတော့လွတ်မြောက်သွားခဲ့ပါတယ်။စင်ကာပူအလန်တင်နဲ့မတ်ဟန်ဂျူကုန်တင်သမော့ကိုအီရန်နောက်ခံပေးထားတဲ့ဟူတီသဘုံတွေကတိုက်ခိုက်မှုဟာ24နာရီအတွင်းမှာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။တနင်္လာနေ့အစောပိုင်းတော့ကဒီပင်လယ်နီထဲမှာရှိနေတဲ့အဲဒီကုန်တင်သင်္ဘောကိုဟူတီသဘုံတွေကသမော့ဖြတ်ဒုံးကျည်20နဲ့တိုက်ခိုက်မှုကိုအမေရိကန်ရေတပ်ဘက်ကဖျက်ချခဲ့ရပါတယ်။နိုဘာလာ19ရက်နေ့ကလေးကဆိုလို့ရှိရင်ဟူတီသဘုံတွေဘက်ကနိုင်ငံတကာရေကြောင်းလိုင်းတွေကိုတိုက်ခိုက်တာဟာ23ကြိမ်ရှိပြီလို့အမေရိကန်စစ်ဘက်ကပြောပါတယ်။အခုလိုမျိုးပင်လယ်နီဒေသအတွင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ဒီဇင်ဘာလလေကစပြီးတော့ရေချောင်းလိုင်းကုမ္ပဏီအများပြားဟာပင်လယ်ယူကိုရှောင်ကွင်းပြီးတော့ပင်လယ်ရေချောင်းလိုင်းအစ်စ်ကိုပြောင်းလဲအသုံးပြုခဲ့ကြရပါတယ်။ဟူဒီသဘုံတွေဟာဒီဂါဇာမှာအစ္စရေးနဲ့တိုက်နေတဲ့ဟားမတ်စစ်သွေးကြောအုပ်စုကိုထောက်ခံမှုပြတဲ့အနေနဲ့အခုလိုမျိုးဒီပင်လယ်နီထဲတွာလာနေတဲ့သမော့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာစစ်သွေးကြောတိုက်ခိုက်မှုတွေကြောင့်2023ခုနှစ်အသေးပြောက်နှုန်းဟာ6နှစ်အတွင်းမှာအမြင့်ဆုံးအထိရောက်လာတယ်ဆိုပြီးတော့တနင်္လာနေ့ကထုတ်ပြန်တဲ့အစင်ကစားတစ်တဆောင်မှာဖော်ပြပါရယ်ပါကစ္စတန်နိုင်ငံတပ်ဖွဲ့စစ်သွေးကြော်တွေတိုက်ခိုက်မှုကြောင့်2023ခုနှစ်အတွင်းမှာအရသာ900ဝန်းကျင်နဲ့လူမျိုးတပ်ဖွဲ့ဝင်900ကျော်စစ်စုပေါင်း1000နီးပါးသေဆုံးခဲ့ရတယ်လို့ဖော်ပြထားပါရယ်အာဖဂန်နဲ့နေချင်းဆက်နေတဲ့အနောက်မြောက်ပိုင်းမှာရှိတဲ့ခိုင်ဘာပက်တိုဝါနဲ့အနောက်တောင်ပိုင်းဘလူချစ်စတန်ဒေသတွေမှာအသေးပြောက်အများဆုံးဖြစ်တယ်လို့အစ္စလာမဘက်အခြေစိုက်တဲ့ CRSS လူမျိုးဘာသာရေးဆိုင်ရာသုတေသနအဖွဲ့ရဲ့အစင်ကစားတစ်မှာဖော်ပြထားပါရယ်2023ခုနှစ်အတွင်းပါကစ္စတန်ရဲနဲ့စစ်ဖက်တိုက်စုံမှုဟာဆက်စုနှစ်တွေအတွင်းမှာအဆိုးဆုံးဖြစ်တယ်လို့လည်းဖော်ပြပါရယ်။စင်းရဆိုတော့ကြမ်းဖက်ဘုံခွဲတိုက်ခိုက်မှုတွေနဲ့ခြုံခိုတိုက်ခိုက်မှုတွေကြောင့်လူမျိုးတပ်ဖွဲ့ဝင်900ကျော်တိုက်စုံခဲ့ရပါရယ်။ပါကစ္စတန်စစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့2023ခုနှစ်အတွင်းစစ်စင်ရေးတွေအတွင်းမှာအရာရှိနဲ့စစ်သည်265ဦးထက်မနည်းတိုက်စုံခဲ့ရတယ်လို့ဖော်ပြထားပါရယ်။ဒီဇင်ဘာလအတွင်းအနောက်မြောက်ပိုင်းကစစ်တပ်စခန်းတစ်ခုကိုစစ်သွေးကြော်တွေကဝင်ရောက်စီးနှစ်တိုက်ခိုက်မှုကြောင့်စစ်သည်23ဦးထက်မနည်းတိုက်စုံခဲ့ပြီးတော့ပါကစ္စတန်စစ်တပ်ရဲ့တမိုင်းမှာတော့အဆိုးအဝါဆုံးအခြေအနေတည်ရလဲဖြစ်ခဲ့ပါတယ်ခင
်ဗျာ။ဒ တင်းလာနေမနဲ့ထိတ်တန့်ရသတင်းတွေကိုတော့ကိုသားညုံကျင်ညာခဲ့တာပါရှင်။ခုတော့နှစ်ကုံအထူးအစီအစဉ်တစ်ခုကိုအရင်ဆုံးတင်ဆက်ပါမယ်။စစ်တပ်ကအာဏာသိမ်းမှုဆန့်ကျင်ရေးနှွေဦးဒေါ်လာရဲ့အရှိန်အဟုန်အား2023ခုနှစ်အတွင်းပိုမိုအားကောင်းလာပြီးတော့မြန်မာစစ်တပ်အဖို့စီးရဲရအချက်အသေးတွေကျုံလာစေပါတယ်။တစ်ဖက်မှာတော့ဒီလိုတော်လိုင်းရင်အင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေအကြစုစည်းညှဉ်းပန်းမှုရှိကြပါရဲ့လားသူတို့ကြားမတူကွဲပြားမှုတွေအား내ချက်တွေဖြစ်လာမလားနှစ်ကုံအထူးအစီအစဉ်ဖြစ်ကိုသားညုံကတုံသက်တင်ဆက်ထားပါရဲ့ရှင
်အခုဒီပြီးခဲ့တဲ့2023ခုနှစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာခေတ်ဝီဇုံနောက်တောင်တန်းခိုင်မာဇုံလို့ပြောကြတဲ့မြန်မာစစ်တပ် institution အတွက်ဆယ်စုနှစ်တွေအတွင်းမှာဒီစိတ်ခေါ်ချက်အကြီးမားဆုံးကြုံရတဲ့နှစ်လို့ပြောရမှာပါနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီမြန်မာစစ်တပ်ပြိုလဲနေပြီလားဆိုတော့မေးခွန်းထုတ်တာတွေရှိခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာဒီခုခံစစ်လှုပ်ရှားတဲ့အင်အားစုတွေတိုင်းသားအင်အားစုတွေကြားမှာဘယ်လောက်ထိနှီးပြူဟာကြာကြာပူးပေါင်းဆောင်မှုရှိနေပြီလဲ။နောက်တစ်ဖက်မှာဒီတိုင်းပြည်အနာဂတ်အတွက်ဘယ်လောက်ထိတူညီတဲ့မျှော်မှန်းချက်တွေရှိနေပြီလဲဆိုတာစူးစမ်းစရာတော့ဖြစ်လာပါတယ်။ဒါကြောင့်မို့အခုအထူးစီစဉ်မှာဒီခုခံစစ်လှုပ်ရှားမှုတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်တင်ဆက်ထားပါတယ်။
2021စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ညီညာနဲ့လူလူလှူရှာမှုတွေကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်ပထမဆုံးလက်နက်ကိုင်ခုခံမှုတွေကချင်းပြည်နယ်နဲ့စကိုင်းတိုင်းမှာစတွေ့လာပါတယ်။တစစ်ထဲပဲတိုင်းပြည်နယ်အနှံ့မှာဒေသလိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ကြပါတယ်။2021ခုနှစ်စက်တင်ဘာလ9ရက်နေ့မှာတော့ NUG ဂျာဂလာမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကနိုင်ငံကိုအရေးပေါ်အခြေအနေသတ်မှတ်ပြီးတော့မြန်မာစစ်ကောင်စီကိုစစ်ကြေညာပါတယ်
။ဒီဒေါ်လာကြီးဒီပြည်သူလူထု၏ဒေါ်လာကြီးဖြစ်တဲ့အတွက်ပြည်ထောင်စုမြန်မာနိုင်ငံတဝမ်းရှိပြည်သူပြည်သားများအားလုံးမင်းအောင်လှိုင်ဦးဆောင်သည့်အကြံဖက်စစ်ဥချုပ်ရေးကိုတနိုင်ငံလုံးအတိုက်အတာဖြင့်လှေးနေလေအောင်မြင်းဆောင်မကြံတွန်းလှန်တိုက်ဖြတ်ကြပါ
အဲ့ညစ်ကိုဒီဒီလို့ခေါ်ကြပြီးတော့နိုင်ငံဝန်ပြည်သူ့ကာကွယ်ရေးတပ်တွေရဲ့စစ်ဆင်ရေးတွေမြင်ရတော့မယ်ဆိုပြီးတော့ဒီမိုကရေစီလိုလားတဲ့မြန်မာလူထုကမျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့လည်းအများမျှော်လင့်သလောက်ထိဒေါ်လာကြီးအဖွဲ့ရဲ့စစ်စင်ရေးကြီးတွေဖြစ်မလာခဲ့ပါဘူး။ခုခံဒေါ်လာကြီးအဖွဲ့စည်းရေးအနေနဲ့လူရင်းအားရှိပေမဲ့လုံလောက်တဲ့လက်နက်အင်အားမရှိခဲ့ပါဘူး။ဒါ့အပြင်ဒေသလိုက်ကာကွယ်ရေးအဖွဲ့တွေဟာတစုတစည်းရဲ့မရှိခဲ့သလိုကုကေရေးစနစ်တွေလည်းအားနေတာကြောင့်ကာကွယ်ရေးအဖွဲ့တွေအကြားပြိပခါတွေပြဿနာတွေကြုံခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ PDF တွေကိုအကြမ်းဖက်အဖွဲ့တွေရရွာမတည်ငြိမ်အောင်ဆောင်ရွက်နေသူတွေဖြစ်တယ်ဆိုပြီးတော့ဝါဒဖြန့်ပြောဆိုပါတယ်။ကျေးရော်တွေကိုအမိပြုပြီးတော့အကြမ်းဖက်မှုတွေကိုကျူးလွန်နေဆိုပြီးတော့ဆွဆွဲပါတယ်။ဒါပေမဲ့လည်း PDF တွေရက်တည်နိုင်တာအထူးသဖြင့်တော့ဒီအတွင်းပိုင်းစကိုင်းတိုင်းလိုနေရာမျိုးတွေမှာ PDF တွေရက်တည်နိုင်တာဟာဒေသခံတွေရဲ့ထောက်ခံမှုပံ့ပိုးမှုမှာပါပဲမဖြစ်နိုင်ပါဘူး။2022ခုနှစ်အတွက်မှာတော့ဒလူတစတကွဲဖြစ်နေတဲ့အခြေအနေတွေကိုစူးစီးဖို့ဟန်ချက်ညီလှူရှားမှုတွေဖြစ်လာဖို့ NUG အပါဝင်တော်လိုင်းအဖွဲ့တွေဘက်ကကြိုးပမ်းလာတာသတိပြုမိပါတယ်။NUG လောက်ခံ PDF ကာကွယ်တပ်တွေရော NUG လောက်ခံမဟုတ်တဲ့ဒေါ်လာတပ်ဖွဲ့တွေရောကိုကေးစနစ်တစ်ခုအောက်မှာဖြစ်လာဖို့ကြိုးပမ်းခဲ့ကြပါတယ်။တကယ်တော့ရသားပွားကနေပြီးတော့ကူးပြောင်းလာတဲ့ကာကွယ်တပ်ဖွဲ့တွေကို IAU လို့ခေါ်တဲ့ဒီတိုင်းသားဒေါ်လာလက်နက်ကင်တပ်တွေကပဲအဓိကတင်းနှံပေးတာကူညီတာတွေလုပ်ခဲ့တာမို့လို့စစ်မိတ်ကိုကေးစနစ်တိဆောက်တဲ့နေရာမှာအဲ့ဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေရဲ့အခန့်ကဏ္ဍကပိုပြီးတော့ကြီးမားလာခဲ့ပါတယ်။ဒီ2023ခုနှစ်အောက်တိုဘာလညီတော်မဟာမိတ်သုံးဘက်ကကျေးဇူးကြောင့်နှစ်ခွန်ဒီရှမ်းမြောက်စစ်စီကိုစတင်ပါလေစတင်ပြီးပြီးချင်းရပိုင်းတွင်းမှာပဲညီတော်မဟာမိတ်တပ်တွေဟာစစ်ကောင်စီစခန်းပေါင်း100ကျော်ကိုသိမ်းပိုက်နိုင်တယ်လို့မျိုးတွေကိုသိမ်းယူတာနေမီထိ ंछ ုပ်တာတွေပါရှိလာပါတယ်ကျေးဇူးကြောင့်နှစ်ခွန်စစ်စီကိုအဓိကဖြစ်တော့ညီတော်သုံးဘက်ဖြစ်တဲ့ MNDAA ကုကန့်တပ် TNL တောက်ပလောင်နဲ့ AA ရခိုင်တပ်တွေကဥဆောင်တာဖြစ်ပေမဲ့ဗမာပြည်သူ့လူမျိုးရေးတပ်တော် BBLA ပြည်သူ့လူမျိုးရေးတပ်မတော် PLA တပ်တွေလည်းပါဝင်ကြပါတယ်တဖက်ဒီ TNL စစ်စီရေးတချို့မှာလဲမန္တလေး PDF ပြည်သူ့ကာကွယ်ရေးတပ်တွေပါဝင်တယ်လို့သိရပါတယ်။ NUG ကာကွယ်ရေးဝန်ကြီးဟာလဲတစ်တုံညာနှစ်ခွန်စစ်စီရင်မတိုင်ခင်တစ်နှစ်လောက်ခဲကညီတော်မဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာရှိတယ်လို့စစ်စီရင်ကာလအတွင်းမှာလဲမပြတ်ထိဆက်ဆွေးနွေးမှုတွေရှိတယ်လို့သိရပါတယ်။ဒီစစ်စီရင်အတွင်းမှာကိုယ်တိုင်ပါဝင်နေတဲ့ BBLA ဗမာပြည်လူမျိုးရေးတပ်တော်ကိုဦးစီးတည်ထောင်တဲ့သူလဲဖြစ် BBLA ရဲ့ကုကဲမှုလဲဖြစ်တဲ့ကိုဆောင်ခါကတစ်တုံညာနှစ်ခွန်စစ်စင်ရေးဟာတူညီတဲ့ဘုံရံသူထားပြီးတော့ကုကေးတစ်ခုအောက်မှာဖော်ဆောင်ခဲ့ကြတာဖြစ်တယ်လို့ VOE ကိုပြောပါတယ
်။ဆမ်းမြောက်30နှစ်ခွန်စစ်စင်ရေးကတော့ကျွန်တော်တို့မျိုးဥတော်လန်ရေးတက်ဖွဲ့တွေအနေနဲ့အတူယူရမယ်ပူပေါင်းဆောင်ရွက်မှုစစ်စင်ရေးတစ်ခုလို့ပြောလို့ရပါတယ်။ဆိုတော့ဒီနေရာမှာဆိုရင်ကျွန်တော်တို့နှစ်ရှည်လာမြမဟာမိတ်ဖြစ်ခဲ့တဲ့တို့ဟိုညီတော်မဟာမိတ်၃ဘွဲ့အပါအဝင်အခြားသောနိုင်ငံရေးဒီမန်ချက်တွေမတူညီကြတော့အစုအဖွဲ့တွေအားလုံးပေါင်းပြီးတော့ဒီစစ်စင်ရေးကိုရှင်လွှဲကြတာဖြစ်ပါတယ်။အဲဘာလို့ပဲအဲနိုင်ငံရေးရတဘောရကွဲလွန်မှုတွေရှိနေပါစေကျွန်တော်တို့မှတူညီတော့ပုံရံတူကိုအရင်ဆုံး ကျွန်တော်တိုက်ထုတ်ရမယ်ဆိုတဲ့မူပေါ်မှာဂိုင်ဆွဲပြီးတော့ဘောနော်ဒီချင်းတော်ကွန်မန်တခုရဲ့အောက်မှာပဲတိုက်ပွဲဖော်ဆောင်ခဲ့တာဖြစ်တဲ့အတွက်ဒီအောင်မြင်မှုကိုရရှိခဲ့တယ်လို့ကျွန်တော်မြင်ပါတယ
်တစ္ဆောညာနှစ်ခုဆက်စီဖြစ်လာပြီးတော့မကြာခင်မှာပဲ NUG ကဝေးဝန်ကြီးဌာနရဲ့စစ်ဒေသ1အတွင်းမှာရှိတဲ့ဟိုမလင်းတမူကလေးကလေးဝကောလင်းဝင်းသူကျွန်းလာနဲ့မကွေးတိုင်းဂံကောရုံမှာတပ်ဆွဲထားတဲ့စစ်ကောင်စီအထိုင်စခန်းတွေကို PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ NUG ပြည်သူ့ကာကွယ်ရေးအဖွဲ့တွေကဒေသခံကာကွယ်ရေးအဖွဲ့တွေမဟာမိတ်တိုင်းသားအဖွဲ့တွေနဲ့ပေါင်းပြီးတော့စစ်ဆင်မှုတွေလုပ်လာပါတယ်ရှပိုင်းတွင်းမှာပဲစကိုင်းတိုင်းကောလင်ခံပတ်မြို့နဲ့ဘကိုးတိုင်းတွင်းကမုံမြို့တွေဟာပြည်သူ့ကာကွယ်တပ်တွေရဲ့ထိန်းချုပ်မှုအောက်ကိုရောက်သွားပါတယ်။ကျင်းပြည်နယ်တွင်းမှာဆိုလို့ရှိရင်လည်းကွန်ကရစ်ကျန်းစစ်ကြီးတဝိုက်စစ်စစ်မှုတွေပြင်းထန်လာသလိုမုံပြည်နယ်ချောင်းနှခေါအပတ်မှာလည်းဒေသခံတော်လှန်ရေးတပ်တွေကနေပြည်တော်အများစုကိုထိန်းချုပ်လာပါတယ်။ဒါလိုမျိုးနိုင်ငံတော်ဆက်စည်ရေးတွေဟာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့တနင်္ဂနွေတိုက်တာနဲ့ကွက်ပြည်နေတဲ့မဟာဗျူဟာဖြစ်တဲ့ဆိုပြီးတော့ NUG ကာကွယ်ဝန်ကြီးဦးရီမူကပြောဆိုပါတယ်။NUG ကြီးယာယီတမရဒူဝါလရှိလာကတော့ကုကဲမှုစနစ်တစ်ခုတည်းမဟုတ်တော့မှဆစ်စင်ကြီးတွေမှာတစ်ဖက်နဲ့တစ်ဖက်ထိစပ်အကြောင်းကြားမှုရှိတယ်လို့ VOA ကိုပြောပါတယ
်ကျွန်တော်တို့ရဲ့လူချင်းတာကတော့ရှင်းနကမန်တစ်ခုတည်းအောက်မှာဖြင့်တော့အကောင်းဆုံးပေါ့အနာဂတ်ပြည်ထောင်စုတတ်မတော်မှာတော့အဲ့လိုပဲဖြစ်ဖို့ကျွန်တော်ကြိုးစားတော့မှဖြစ်ပါတယ်လောလောဆယ်နေတဲ့တော့ one chain of command ထဲမှာမရှိတာတော့မှကျွန်တော်တို့အချင်းချင်းဘယ်သူကမလုပ်တော့မယ်ဆိုတော့ဒီ coordinate operation เนี่ยねကျွန်တော်တို့သုံးပါတယ်ဥပမာဆိုပါတော့ကျွန်တော်တို့မြောက်ပိုင်းမှာဆိုရင်စစ်တပ်ကတစ်နေနဲ့တတ်မှတ်ပြီးတော့အဲ့ဒီမှာရှိတဲ့ colony ပြည်နဲ့ PDF တွေပူးပေါင်းပြီးတော့လုံဆောင်နေတာတိုက်ပွဲကိုနေတာဖြစ်ပါတယ်ဒီတောင်ပိုက်ပိုင်းမှာအထူးတင် ENE ပြည်ဒေသတနင်္သာရီရန်ကုန်တိုက်ပွဲကိုအဲ့လိုဒီတော့ကျွန်တော်တို့တောင်ပိုင်းစစ်တပ်အနေနဲ့ကျွန်တော်တို့တတ်မှတ်ပြီးတော့အဲ့ဒီမှာလက်နက်ကြီးအရွယ်နဲ့ PDF တွေကတောက်လျှောက်ပူးပေါင်းပြီးလုံဆောင်နေတာဖြစ်ပါလေ။အင်တာမတ်ရှင်းပါလေ
2023နှစ်ကုန်ပိုင်းစစ်ကောင်စီတပ်တချို့လက်နက်ချတာစစ်ကောင်စီတပ်စခန်းတွေနဲ့ဗျူဟာဂုံးတွေအသိမ်းခံရတာတွေကိုကြည့်လို့ရှိရင်စစ်အုပ်စုအနေနဲ့ဆရာနာချုပ်ကန်မှုတွေအစည်းပြေလာတဲ့အခြေအနေလို့သုံးသပ်သူတချို့ယူဆပါရတယ်။KNU ကမြို့သား CEO ပြောခွင့်ရသူဖလူစော်တော်နီကလည်းစစ်ကောင်စီအနေနဲ့မဝေးတဲ့ကာလမှာပို့ပြီးတော့ပြင်းထန်တဲ့လှိုင်းတွေရင်ဆိုင်ရမယ်လို့သတိပေးပြီးတော့ KNU အနေနဲ့ဆရာနာရှင်တော်လိုင်းရေးတိုက်ခိုက်သူလူမှန်သမျှနဲ့ပူးပေါင်းသွားမယ်ဆိုပြီးတော့ပြောဆိုပါတယ်
။ဒီစစ်အာဏာရှင်စနစ်နဲ့ဒီစစ်အာဏာသိမ်းမှုကိုပြတ်တော်သားဆန့်ကျင်တဲ့အပေါ်မှာဒီစနစ်ကိုဆန့်ကျင်တိုက်ပွဲဝင်တဲ့လူတွေအလုံးနဲ့လက်တွဲပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတာထုတ်ပြန်ကြေညာချက်နဲ့အညီကျွန်တော်တို့ကလက်တွဲအကောင့်တွေပေါ်တဲ့နေရာမှာလည်းလူသားချင်းစာနာထောက်ထားမှုအပေါ်မှာအခြေခံပြီးတော့ရက်ဆက်ကြမ်းကြုတ်မှုတပ်ဖြတ်မှုတွေကိုခံစားလာရတဲ့ပြည်သူလူထုကိုလည်းထောင်သောမကလက်ခံကျွေးမွေးဆောက်ရှောက်ခဲ့တယ်ဆိုတာကလည်းဒါငြင်းလို့မရပါဘူး။တစ်ချိန်တည်းမှာပဲဒီအကြမ်းဖက်စစ်ကောင်စီကိုတိုက်ပွဲဝင်ဖြုတ်ချခြင်းတဲ့လူငယ်လူရွယ်တွေကိုလည်းကျွန်တော်တို့နယ်မြေထဲမှာပဲထောင်သောမကတင်းနှံနေတယ်ပြီးခဲ့ပြီးကျွန်တော်တို့နဲ့အတူဒီနေ့ဒီအချိန်ဒီကာလမှာလက်တွဲပြီးတော့တိုက်ပွဲဝင်နေတဲ့သူတစ်ချိန်တည်းမှာပဲဒီလိုတင်တန်းအောင်မြင်ပြည့်တဲ့လူငယ်လူရွယ်များစွာလည်းပဲနေရာအနှံ့အပြီးပြီးမှပြန်လည်ပြီးတော့စိတ်ဝင်ပြန့်နှံ့နေထိုင်ပြီးအချိန်ခါကောင်းကိုစောင့်မျှော်နေတယ်ဆိုတာကျွန်တော်တို့ပြောကြားချင်ပါတယ
်ကြားပြည်နယ်ဒေသခေါ်ကီနီမှာတော့တလေးလုံးစစ်စီမှာတော်လိုင်းဖူပေါင်းတပ်ဖွဲ့တွေကမြို့တော်ရိုက်ကော်အထိကိုရောက်လာပါတယ်ရိုက်ကော်နီယာတော်များများကိုထိန်းချုပ်လိုက်ချိန်မှာပဲစစ်ကောင်စီတပ်သားတွေလက်နက်ချလာတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်ပေါ်ကိုတက်လာပါတယ်ရှမ်းမြောက်စစ်စင်ဟာဆက်ဆက်မှုရှိပြီးတော့ဒီအရှေဟုံကြောင့်မြို့တော်လိုင်းဟာနောက်ထပ်အဆင့်တစ်ခုကိုရောက်လာစီတယ်ဆိုပြီးတော့စစ်စင်ကိုဦးဆောင်သူတူဖြစ်တဲ့ကီနီမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ပီ2က view ကိုပြောပါတယ
်နိုင်ငံနဲ့မှာဒီမြို့တော်လိုင်းကြီးပေါ့နော်အနာသိပြီးနောက်ပိုင်းမှာဆရာနာရှင်ကိုဆန့်ကျင်တဲ့တော်လိုင်းကြီးတွေကနေရာနဲ့မှာဖြစ်နေတယ်ဒါကဒီအရှေကိုပေါ့နော်ဒါအလုံးကလူကမပါဝင်ကြတယ်လက်နက်ကဖွဲ့စည်းပေါင်းစုံမနော်ဒါနေပေါင်းစုံနဲ့ပါဝင်နေဖြစ်ကြတယ်အခုနောက်ကဒီတိတုံညနေခုံမနော်ဒီရှမ်းမြောက်ပိုင်းညောင်တုံးခွဲရဲ့စစ်စင်ရေးတွေကိုအောင်မြင်လှုပ်ဆောင်တဲ့ချိန်မျိုးမှာဒါပိုအားကောင်းတဲ့လက်နက်ဖွဲ့စည်းတွေပိုပြင်းထန်တဲ့တိုက်ခိုက်ရေးတွေနဲ့ပေါ့နော်ဒီလီဗီဟာတွေနဲ့ပေါ့နော်တွားတဲ့အတွက်ဒါနောက်ထပ်တစ်ဆင့်ပေါ့နော်ဒါတည်လောင်တဲ့ချိန်မျိုးဖြစ်ပြီးမှတတိယနေ့ခုံကိုလည်းဒီအာယူပြီးမှပေါ့နော်ဒီနေရာနဲ့နေမှာပေါ့နော်ဒါတိုက်ပွဲတွေကိုအားကောင်းတဲ့ဆက်ပြီးမှကြီးတက်နေတဲ့အဖြစ်ပါတယ်အဲ့တော့တတိယနေ့ခုံဒီ လီယာနာမှာဖြစ်ပေါ်နေတဲ့အစီအစဉ်အလုံးနဲ့ချိတ်ဆက်တယ်။ Green Nima ဆိုရင်ကျွန်တော်တို့ကမြေဥတော်လိုင်းကြီးကလေးစကလေးကပေါ့နော်ကျွန်တော်တို့ရဲ့အစီအစဉ်မြေခက်တလို့ဒီမြေဥတော်ဒီတစ်တန်ရနီခုံနဲ့အမီပေါ့နော်ဒါအစီအစဉ်ထားမြေပြီးမှာတော်လိုင်းရဲ့အရှိန်တော်လိုင်းရဲ့အောင်မြင်မှုပန်းတိုင်ပေါ့နော်ကျွန်တော်တို့ယူတာဖြစ်တယ်။
ကွန်မတီပြောခဲ့လို့ပါပဲဒီတစ်စုံညာနှစ်ခွန်ရှမ်းမြောက်စစ်စင်ရေးဟာနှွေဦးတော်လိုင်းရေးကိုအရှိန်မြင့်လာစေသလိုတစ်ဖက်မှာတော့စစ်ကောင်စီတပ်တွေရဲ့အားနည်းချက်တွေလည်းပေါ်လွင်လာစေပါတယ်စစ်ကောင်စီတပ်တွေဖို့တော်လိုင်းတပ်ဖွဲ့တွေနဲ့ရင်ဆိုင်တဲ့နေရာမှာစစ်ကူအင်အားချို့တက်လာတာကြောင့်အစုအပြုံလိုက်လက်နက်ချတဲ့အခြေအနေတွေရှိလာပါတယ်စစ်ကောင်စီဘက်ကလူသူစီးရင်အင်အားထက်လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကိုပဲအားပြုလာတာသတိထားမိပါတယ်မြေပြင်ဆိုးမှုနည်းလာတာကြောင့်ရပ်ပိုင်းလာပိုင်းတွင်မှာပဲစစ်ကောင်စီတပ်စခန်းတော်များများအသိမ်းခံပြီးတော့မြို့တွေနယ်တွေကိုပါလက်လွတ်လာရပါတယ်မြန်မာနိုင်ငံမှာနှစ်ရှည်ကြာအုပ်စိုးလာတဲ့မြန်မာစစ်တပ်ပြိုကွဲခြင်းရောက်ပြီလားဆိုပြီးတော့နိုင်ငံတကာမီဒီယာတွေမှာသုံးသပ်ရေးသားလာပါတယ် KNU ပြောခဲ့ရသူဖရူဆော့တော်နီကတော့မြန်မာစစ်တပ်အင်အားကိုခုလိုခန့်မှန်းပါတယ
်စစ်ကောင်စီရဲ့တပ်ဖွဲ့စည်းပုံအရတပ်မတစ်ခုကိုစိုက်ရင်တစ်ဆယ်ရင်းနဲ့ဖွဲ့စည်းထားတယ်အဲ့ဒီတပ်မတစ်ခုမှာတကယ်တမ်းကျတော့သူ့ဖွဲ့စည်းပုံအရ1800ပဲဆိုပေမဲ့လို့လက်တွေ့မှာ3000ပဲရှိပါတယ်ဒါပေမဲ့လို့စစ်မြေပြင်မှာတကယ်စစ်ထွက်နိုင်တဲ့တပ်မတစ်ခုရဲ့အရေအတွက်ဟာ900ပဲရှိပါတယ်ဒါကျွန်တော်တို့ကိုတွေ့ပါအဲ့ဒီ900ကိုတပ်မတစ်ခုစာနဲ့တွေ့လိုက်တဲ့အခါမှာကျွန်တော်တို့နယ်ပြင်မှာကြဆုံတေချီတန်ရရတဲ့18520ဟာတပ်မအရေအတွက် 26 ခုနဲ့ညီမျှပါတယ်ဒါကြောင့်မလို့ဒီနေ့ဒီကာလမှာအကြံပေးစစ်ကောင်စီဟာမြောက်ပိုင်းဒေသမှာတွေ့ကြုံနေရတဲ့အခက်အခဲတွေကိုသူဘလို့မှစစ်ကူလည်းမပို့နိုင်တော့ပါဘူ
းစစ်ကောင်စီတရှိမှုကိုတန်တရာဖြစ်လာကြတဲ့တစ်ချိန်တည်းမှာတော့နိုင်ငံနှက်မှာဖြစ်လာတဲ့စီးရေးပြိပခါတွေမှာဆရာနာရှင်စနစ်စန့်ကြီးတော်လိုင်းအင်အားစုတွေဘက်မှာတစုတစည်းတဲ့တတန်တဲ့ကုကဲမှုတစ်ခုအောက်မှာရှိနေရလားဆိုပြီးတော့မေးခွန်းထုတ်လာကြပါတယ်လူဦးတော်လိုင်းအင်အားစုတွေကြားတိုင်းသားအင်အားစုတွေကြားမှာမြန်မာစစ်တပ်ကဦးတည်တိုက်ခိုက်တာချင်းတူပေမဲ့မတူညီတဲ့ရည်မှန်းချက်တွေမတူညီတဲ့ဖြတ်တန်းမှုတွေမတူညီတဲ့စုဖွဲ့မှုတွေရှိကြပါတယ်PBL တက်ကုကေမှုကူဆောင်ခါကတော့ဒီမြို့တော်လိုင်းအင်အားစုတွေအနေနဲ့တစ်တုံညာနှစ်ခွန်စစ်စီရေးကိုစံနမူနာထားကြည့်ဖို့လိုမယ်ဆိုပြီးတော့ထောက်ပြပါရယ
်ကျွန်တော်တို့အဲ့ဒီ30နှစ်ခွန်မှာအချင်းချင်းညီညွတ်ညွတ်နဲ့ပူးပေါင်းပြီးတော့ပါဝင်တိုက်ပွဲဝင်နိုင်ရခြင်းအကြောင်းရင်းအားလည်းကျွန်တော်တို့ဒီတပ်ဖွဲ့တွေကိုဦးဆောင်တဲ့မဟာမိတ်တွေရဲ့အတွေ့အကြုံရင်းကျက်မှုနောက်တစ်ခုကကြတော့နောက်ကအဲ့ဒီမင်းပေါ့နော်စီမံခန့်ခွဲမှုအပိုင်းကြီးထောက်ပို့ပိုင်းကြီးအားလည်းတောင်းဆိုတဲ့အတွက်ဒီလောက်အထိကျွန်တော်တို့ဟိုအချိန်ကြာကြီးပေါ့နော်ဒီတိုက်ပွဲတွေကိုအချိန်ကြာကြီးဖော်ဆောင်နိုင်တဲ့အောင်မြင်မှုတွေကိုလည်းဆက်ထိန်းထားနိုင်ခြင်းဖြစ်ပါတယ်ဆိုတော့ဒီဟာတွေကိုအတူယူပြီးတော့ကျွန်တော်တို့ဦးဆောင်တဲ့အဖွဲ့တွေရောပူးပေါင်းမဲ့အဖွဲ့တွေရောကကျွန်တော်တို့ကဆန္ဒမူနာထားပြီးအတူယူပြီးတော့အကောင်းဆုံးဖြစ်အောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုမျိုးကိုဟိုညီနောင်မဟာမိတ်တုံးဖွဲ့အပြင်အခြားသောအစုအဖွဲ့တွေအထူးသဖြင့်ရီဒေါ်လန်ရေးမှာမှပေါက်ဖွာလာတဲ့တက်ဖွဲ့တွေချင်းချင်းချာမှာတိဆောက်နိုင်မယ်ဆိုရင်တော့ကျွန်တော်တို့အများကြီးကောင်းတဲ့အလားအလာရှိတယ်လို့ပြောလို့ရပါတယ်ဗ
ျတကယ်တော့ဒီနွေဦးဒေါ်လန်အားစုတွေဟာတိုင်းသားဒေါ်လန်အဖွဲ့စည်းတွေလောက်စီးအတွေ့အကြုံမရှိလောက်ပါဘူးဒါကြောင့်လည်းအခုစစ်စီရေးတွေမှာတိုင်းသားဒေါ်လန်အဖွဲ့တွေရဲ့စီးရေးကုတ်ကဲမှုကအဓိကဖြစ်နေပါတယ်ဒါပေမဲ့လည်းနွေဦးဒေါ်လန်နောက်ပိုင်းစီးရေးအဖွဲ့စည်းတွေဟာကျင်းဝက်ပိုင်းမှာရောကုတ်ကဲမှုပိုင်းမှာပါအရင်ကထက်ပိုပြီးတော့အားကောင်းလာတယ်လို့ KNDF ကောင်းဆောင် Computer ကပြောပါတယ်
တန်တမန်တမ်းမိုင်းတော်လကောင်းနိုင်ငံစီလှစ်လာတုံးတဲ့လူတွေတော်လကောင်းပေါ့နော်ဒါယူဂိုစလာဗျာလူမျိုးနော်ဒီပြုတ်ပွဲသွားမလားပေါ့နော်ပြီးတော့ဆီးရီးယားလူမျိုးဒါဖေ့စ်စတိတ်တွေပေါ့နော်အစိတ်စိတ်မမွားနိုင်ငံရေးအားစုတွေကွဲပြားပြီးမှပေါ့နော်အကြံဖက်မှုတွေဖြစ်သွားမလားဆိုတဲ့လေးခုလေးကိုအများကြီးမေးကြတယ်တကယ်တကယ်တမ်းကတက်ပွဲဆက်ဆက်ချင်းမှာပဲပေါ့နော်ဒီတော်လိုင်းရာစုလူဖက်ကမာယူတဲ့ဟာတွေရှိပြီမဲ့ပေါ့နော်ဒီနနစ်သာကြော်လာတဲ့ချိန်မျိုးမှာလူတိုင်းကပေါ့နော်စီကျို့တွေနော်ဒီထိချုပ်မှုတွေပေါ့နော်နောက်ခုကဲမှုတွေကပုံမအကောင်းလာတာတွေကိုကျွန်တော်တို့တွေ့ရပါလိမ့်မယ်ပေါ့နော်တစ်ဖက်မှာလည်းနိုင်ငံရေးရပေါ့နော်ဆွေးနွေးပလဲတဲ့ဟာတွေကပေါ့နော်ဒါပရမပိုင်းမှာဆိုရတော့ဒီဝေဖန်မှုတွေနဲ့ပေါ့နော်ပြင်းထန်တဲ့ကန့်ကွက်မှုတွေပေါ့နော်ချုပ်ရှိပြီမဲ့ပေါ့နော်ဒီနေ့ဒီချိန်မှာဘာလို့မဆိုဒါဖက်ဒရယ်ပြည်တော်စုကြီးတစ်ဆောက်ဖို့အတွက်အာဏာရှင်ဖြိုချရေးအတွက်ပေါ့နော်ဒါလူတိုင်းကပါဝင်နေကြတဲ့အရာဖြစ်တယ်အဲ့တော့စီးရီးယားလူမျိုးဖြစ်စရာအကြောင်းမရှိဘူးเนาะကျွန်တော်ဒီတော်လိုင်းရေးမှာပေါ့နော်လက်နက်ကတော်လိုင်းရေးကိုစပြီးမှပါဝင်လာတဲ့အချိန်ပေါ့နော်ဒီနေ့ဒီချိန်ထိကျွန်တော်တွေ့မိတဲ့လောက်နိုင်ငံကြီးကောင်းဆောင်တဲ့အားလုံးဒီပုံမူရင့်ကျက်ပြီးမှ အချစ်ဆက်တွေနဲ့ဘောနနားလည်မှုတွေနဲ့သွားကြတဲ့ဟာပြဖြစ်တယ်အပြင်တော့အားလုံးရဲ့စိတ်ထဲမှာဘောနဒီအာနာရှိစနစ်ဖြူချရမယ်လို့လည်းယုံကြည်တယ်လို့ဘောနအားလုံးကဘောနဒီမတူကွဲပြားတဲ့ဖက်ဒရယ်အထွေထွေပုံစံမျိုးတွေနဲ့သွားရနိုင်မယ်ဒါပေမဲ့ပြည်တော်စုခုတည်းတူတူရှိပြီးမှဘောနနိုင်ငံသားတိုင်းကဖွင့်ထုတ်တဲ့ဖို့အတွက်အတင်းရေးအချမ်းဖို့အတွက်ကိုပိုင်ပြတံခွင့်ရရဖို့အတွက်သွားနေတ
ိုင်းသားလက်နက်ကိုင်တွေကြားလုံးဝခွဲထွက်ပြီးတော့တရားနိုင်ငံထူထောင်မယ်ဆိုပြီးတော့တရားဝင်ထုတ်ဖော်ပြောဆိုတာမရှိပေမဲ့သူတို့လူလာတဲ့ Federal အခွင့်အရေးပုံစံမှာမတူညီတဲ့အတိုင်းအတာတွေရှိကြပါတယ်။ NUG သမ္မတဒူဝါလက်ရှိလာကတော့သူတို့အနေနဲ့ Federal Brainian တရားကိုရေးဆွဲထားပြီးဖြစ်တယ်လို့အသွင်ကူးပြောင်းရေးအစိုးရတရားထားရှိပြီးတော့စွန့်နှိမ့်ညှိနှိုင်းမှုတွေနဲ့အသွင်ကူးပြောင်းရေးအစီအစဉ်တရားကိုရေးဆွဲရမယ်လို့ဆိုပါတယ်
။ဒီတိုင်းသားလက်နက်ကိုင်အခွင့်အရေးမပါဘဲနဲ့တော့ The Spring Revolution ကပြည်ပြုံတာမဟုတ်ပါဘူးသူတို့ကိုယ်တိုင်ကိုပါကိုပါရမယ်ဆိုတော့မူဝါဒရှိနေတာဖြစ်ပါတယ်အဲ့ဒီ policy တိုင်းပဲကျွန်တော်တို့ပူးပေါင်းပြီးလှုပ်ဆောင်နေတာဖြစ်ပါတယ်သူတို့ရဲ့ပါဝင်မှုကြောင့်လည်းဒီနေ့ဒီချိန်ထိကျွန်တော်တို့အဲစစ်ပွဲမှာ online မှာသွားနေပြီဖြစ်ပါတယ်အနာဂတ်မှာလည်းကျွန်တော်တို့ကယုံကြည်ပါတယ်သူနဲ့သူဟာကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှာမှာဖြစ်ပါတယ် ideology တွေကတော့ပြောင်းနေပြောင်းတော့မတူကြတာတော့ရှိပါလေဒါပေမဲ့ညှိနှိုင်းဆောင်ရွက်ရမယ်ဆိုတာကိုအလုံးကသဘောပေါက်ပါတယ်ခုချင်းကြီးကတော့ပြည်ထောင်စုကနေလုံးဝခွဲထွက်ပြီးတည်ချနေမယ်ဆိုပြီးတော့ကြီးညာတဲ့လက်နဲ့ကြိုက်အရာတော့ဖွဲ့သူဖွဲ့မှမရှိပါဘူးသူတို့ကလည်းကျွန်တော်တို့စစ်မှန်တဲ့ပြည်ထောင်စုတည်ထောင်ဖို့ဆိုတဲ့အန်တီမရီမန်ချက်တွေပဲတောင်းနေတဲ့ကြောင့်အနာဂတ်မှာအစစ်စိတ်မှမမဖြစ်တော့ကျွန်တော်တို့ကလုံးဆောင်နိုင်လိမ့်မယ်လို့ချင်ပါလေ
BBLA ကုကဲမှုကိုစောင်းခါကတော့ဒီပြဿနာအလုံးဟာဆ িয়োগ စုရှိနေတာကြောင့်မလို့ဆ িয়োগ စုကိုဖယ်ရှားပြီးတော့မှအတိုင်းသားအင်အားစုတွေအကြားမှာညှိနှိုင်းရမယ်လို့သူကယူဆပါတယ
်လက်ရှိမြန်မာပြည်မှာရှိနေတဲ့ဖြစ်နေတဲ့ပြဿနာတွေနဲ့ကျွန်တော်လူမျိုးစုအလုံးအဖိနှိတ်ခံဖြစ်နေရခြင်းရဲ့အဓိကအကြောင်းရင်းဟာဆ িয়োগ စုရှိနေလို့ဖြစ်ပါတယ်ဆိုတော့အရင်ဆုံးဆ িয়োগ စုကိုကျွန်တော်ဖယ်ရှားပြီးသွားရင်ကျွန်တော်တီထပ်ပူတဲ့ကြေလေသောဆွေးနွေးမှုတွေဆက်လုပ်လို့ရပါတယ်ဆိုတော့အဓိကတူမရှိတော့ရင်ကျွန်တော်တို့ကြားထဲမှာအာဆွေးနွေးညှိနှိုင်းပြီးတော့ပေါ့နော်ဆိုတော့နိုင်ငံတော်အစ်ကိုပြန်လည်တည်ဆောက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ
မြို့တော်လိုင်းအဖွဲ့အစည်းတွေတိုင်းသားအဖွဲ့အစည်းတွေဘက်ကဆရာနာရှင်ဖေရှားကြီးစစ်စင်တော်လိုင်းမယ်လို့ညီမပြောဆိုနေကြပြီမယ်အိန္ဒိချင်းအာဆီယံတွေရောတရုတ်နိုင်ငံရောအမေရိကန်ပြည်သူ့အပါဝင်အနောက်နိုင်ငံတွေကပါဒီနိုင်ငံတကာပြောနေကြတာကအာဆီယံဘုံသဘောတူညီချက်ပါအတိုင်းမူလအချက်တွေကိုပြန်သွားဖို့တွစ်ဆုံညှိနှိုင်းကြဖို့ဆိုတာပဲရှိနေပါတယ်KDF ဥက္ကဋ္ဌခွန်ဘီ2ကတော့တွစ်ဆုံဆွနေအာနာခိုးရေးဆိုတာပြောဖို့အချင်းဆောပြီးတော့လူလူဆန္ဒကပို့ပြီးတော့ဒီကကြတယ်လို့သူက view ကိုပြောပါတယ
်overthrow လို့ခေါ်တဲ့ဒီလက်နက်ကိုင်တော်လိုင်းလမ်းစဉ်နဲ့ပေါ့နော်ဒီအာနာကိုတိတ်ဖိုက်နိုင်တဲ့အခြေအနေမျိုးဟိုမဖြစ်ရင်တော့ပေါ့နော်စစ်ကောင်စီဘက်ကအနည်းဆုံးပေါ့နော်ဒီ dialogue မှာပြည်သူလူထုတွေလိုလားတဲ့အရာတွေတိုင်းသားအရာစုတွေလိုလားတဲ့အာဏာခွဲဝေမှုတွေကိုပေါ့နော်ဒါမဖြစ်မနေပေးလာရတော့မယ့်အခြေအနေဖြစ်ပါတယ်။ဘယ်အခြေအနေမျိုးမှာဖြစ်မလဲဆိုတော့ကျွန်တော်တို့အတမပြောနိုင်ပေမဲ့အချိန်ကပေါ့နော်စကားပြောမှဖြစ်တယ်လို့လူထုတွေယုံကြည်မှုတွေကပေါ့နော်ဒီအဖြစ်ပေးပါလိမ့်မယ်ပေါ့နော်လူထုတွေဘက်ကအာဏာရှင်စနစ်ပြုလဲရမယ်။နောက်ဒီအလုံးတန်းတူခွင့်ရရှိတဲ့ Federal Democracy စနစ်ကိုပြန်လည်တည်ပေါင်းမယ်လို့ဒီမှန်းရတော့ဒီအရာကပြစ်လာလိမ့်မယ်ဖြစ်တယ်ပေါ့နော်ဆိုတော့လူထုဆန္ဒကအဓိကကျပါတယ်တော်လိုင်းရေးအားစုကလည်းအဲ့ပေါ်မှာပဲမိခိုးပြီးမှပေါ့နော်ဒီခိုင်မာတဲ့ဒီအစလက်အနာရှင်ပြချရေးကိုပေါ့နော်ခိုင်မာတဲ့လမ်းကြောင်းနဲ့ပေါ့နော်အသွားနေတာဖြစ်ပါတယ်ခင်ဗျာ
ဆေးဥစုနဲ့အချင်းချင်းညီငယ်စကားပြောဆိုခဲ့ဘူးသလို NCA တနင်္ဂနွေပြည့်ရစာချုပ်မှာပါလက်မှတ်ရေးထိုးခဲ့တဲ့ KNU ဘက်ကတော့သူတို့အနေနဲ့နိုင်ငံရေးနည်းရဖြည့်ရှင်းရမယ်ဆိုတာကိုလက်ခံပေမဲ့ဆေးဥစုဘက်ကကတိမတီတာကြောင့်ဆေးဥစုအနေနဲ့နိုင်ငံရေးကနေပြီးတော့စွန့်ခွာသွားတော့မှာပဲပြဿနာတွေကိုဖြည့်ရှင်းနိုင်မယ်လို့ယူဆပါတယ်
။တွေးဆောင်ဆွေးနွေးပွဲဆိုတာကျွန်တော်တို့ဘယ်တော့မှမငင်းပါဘူး။ဒါပေမဲ့ကျွန်တော်တို့ရရှိလာခဲ့တဲ့အတွေ့အကြုံရအကြံပေးစစ်ကောင်စီကဘယ်တော့မှကတိမတီပါဘူးအဲ့ဒါကြောင့်မို့ဒီကနေ့ကျွန်တော်တို့လှုပ်ဆောင်မဲ့တွဲဆုံဆွေးနွေးပွဲဆိုတာတင့်ချက်ဒီမတရားစစ်တပ်ဟာကျွန်တော်တို့တိုင်းပြည်အနေနဲ့အထူးဖြင့်နိုင်ငံရေးကဝင်ရှုပ်နေတာကိုနိုင်ငံရေးကနေစုတ်ခွာရမယ်နိုင်ငံရေးမှာပါဝင်ဆွတ်ဖက်မှုကိုလုံးဝဆွတ်လို့ရမယ်ဒီစစ်တပ်ကိုကျွန်တော်တို့ကနေပြီးတော့အထူးဖြင့်ပြုပြင်ပြောင်းလဲမှုတစ်ခုကိုခံယူပြီးတော့ကျွန်တော်တို့လိုချင်မြင်ချင်တဲ့ဖက်ဒရယ်ပြည်တော်စုတစ်မှာတကယ်လိုအပ်တဲ့လုံခြုံရေးကဏ္ဍမှာ ပြည်တော်စုဖက်ဒရယ်တပ်မတော်တစ်ခုကိုတော့ကျွန်တော်တို့အသွင်ပြောင်းသွားဖို့လိုပါတယ်အဲ့ဒါကိုသူတို့လက်ခံသွားဖို့လိုပါတယ်ဒါတွေအားလုံးဟာကျွန်တော်တို့အနာဂတ်မှာရှိမဲ့စစ်တပ်ဟာအယတားရဲ့အုပ်ချုပ်မှုအောက်မှာရှိရပါမယ်ဒါပထမတစ်ချက်အနေနဲ့ကျွန်တော်တို့တောင်းဆိုခြင်းနဲ့နံပါတ်၄အချက်အနေနဲ့အသွင်ကူးပြောင်းရေးကာလတရားမျှတကူကိုသူတို့လက်ခံရမယ်
ဒါတော့ KNU ပြောခဲ့သူစော်တော်နီပြောသွားတာပါ BBLA ခေါင်းဆောင်ကိုဆောင်ခါကတော့တန်းတူမှုလွတ်လပ်မှုအပြည့်အဝနဲ့ဖက်ဒရယ်နိုင်ငံတော်တတိယကိုပဲမျှော်လင့်ထားတယ်လို့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အနာဂတ်သူ့ရဲ့အမြင်ကိုပြောပါတယ
်ဒီနိုင်ငံပြန်လည်ထူထောင်မှုဆိုရင်ဖက်ဒရယ်ဒီမိုကရေစီပြည်အောင်စုစနစ်ကသာအတင့်တော်ဆုံးလို့ယုံကြည်ပါတယ်ဆိုတော့လာမယ့်နိုင်ငံတော်တက်မှာတော့တရားမျှတမှုတွေတန်းတူညီမျှမှုတွေလွတ်လပ်မှုတွေကိုအပြည့်အဝဆောင်ကျဉ်းပေးဖို့အတွက်ကျွန်တော်တို့ကြိုးစားဖို့လိုအပ်ပါတယ်ဆိုတော့ဒီနေရာမှာလူခွင့်ရေးလဲခိုင်မာအားကောင်းရမယ်လူမျိုးစုမတူတဲ့အချင်းချင်းကြားမှာပေါ့နော်ပြီးတော့ခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေလဲမရှိနိုင်အောင်ပေါ့နော်ကျွန်တော်တို့အားလုံးကဝိုင်းဝန်းပြီးကြိုးစားတည်ဆောက်ဖို့လိုအပ်ပါတယ်ဆိုတော့အဲ့လိုနိုင်ငံတော်တစ်ခုပဲကျွန်တော်တို့အနေနဲ့လဲမျှော်လင့်ပါတယ်ခင်ဗျ
ဆရာသာရှင်စန့်ကျင်ရေးခုခံစစ်လှုပ်ရှားမှုတွေကပဲအနိုင်ရသွားမလားဒါမှမဟုတ်ရှင်မြန်မာစစ်တပ်ကပဲဒီတော်လိုင်းအင်အားစုတွေကိုနှိမ်နှင်းနိုင်နိုင်မလားဒါမှမဟုတ်လေဒီတွတ်ဆုံဆွေးနွေးရေးလုပ်ပြီးတော့အာဏာခွဲဝေအဆင်ဖြစ်မလားဆိုတာကတော့ပြောဖို့အတော်ဆောပါသေးတယ်ဒါမှမဟုတ်နိုင်ငံရေးဆိုတာပုံသေကားချက်မဟုတ်ဘူးလို့ပဲတမောချင်းပြောင်းလဲသွားနိုင်တာကြီးလည်းရှိပါတယ်ဒါကြောင့်မို့2024ခုနှစ်ရဆိုလို့ရှင်ခုခံစစ်အခြေအနေတွေအတွက်တော်ဝဲစိတ်ဝင်စားစရာကောင်းတဲ့နှစ်လို့ပြောရမှာပါကျွန်တော်တားညို့ပါ
VOA ကနေတနင်္လာနေ့မနက်ဖက်အစီအစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်ခုတော့တွေ့ဆုံမင်းမြန်ခန့်တစ်ခုဖက်ကိုဆက်ကြရအောင်ပါနေရပြန်ရေးကလည်းမရေရာဘဝရှိရေးအနာကအတွက်မသေးချာသေးတဲ့အချိန်မှာရွင်ကြရီအနေနဲ့ရေရှည်ဘဝရက်တည်နေနိုင်ရေးဘဝအာမခံချက်ရှိရေးကိုရင်ရောက်နေတဲ့နေရာကနေမဆုံမနစ်စူးစမ်းအားထုတ်ကြပါလို့ရွင်ကြဒုက္ခတဲ့ရီကိုရွင်ကြအရေးလှူရှာသူမဟုတ်ဝင်းတို့ကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်စခန်းတွေထဲနှင်းနဲ့ချီခိုးလုံးနေထိုင်နေရတဲ့ရိုဟင်ဂျာတွေအပေါ်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းဖက်ကလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်မှုတွေပို့ပြီးတော့တိုးလှုပ်ဆောင်ပေးပါလို့လည်းလူခွင့်ရေလှူရှာသူမောက်ဝင်းတို့ကတောင်းဆိုလိုက်ပါတယ်။ VOA မြန်မာပိုင်းကမဆုမန်ကမောက်ဝင်းတို့ကို Skype ကနေဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့မောက်ဝင်းတို့ရှင်အဲ့တော့နိုင်ငံတကာတရားရုံးမှာအခုဆိုရင်ရိုဟင်ဂျာဒုက္ခသည်တွေတရားမျှတမှုရရေးဖို့ပေါ့နော်။နိုင်ငံတကာအပါအဝင်ဒီအကုန်လုံးကဝိုင်းပြီးတော့မှစောင့်ရွက်နေကြတယ်။ဒါပေမဲ့တပြိုင်နက်တည်းမှာပဲဘင်္ဂလားဒေ့ရှ်မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်။နေရပြန်ရေးဆိုတာလည်းမရေရာဘူး။အခုချိန်မှာစစ်ကောင်စီဘက်ကတထောင်လောက်ကနေစပြီးတော့ပြန်မှုစီစဉ်နေပေမဲ့လည်းဘလို့မှမဖြစ်နိုင်သေးတဲ့အနေအထားပေါ့။အဲ့တော့လက်ရှိသူတို့ကဒုက္ခသည်စခန်းတွေထဲမှာလည်းအချမ်းဖက်အဖွဲတချို့ရေလောက်ကြံတက်ဖြတ်ခံရတာနောက်ပြီးပောက်ကိုသူတို့ထွက်ပြေးတဲ့အခါမှာလဲလမ်းမှာအသက်အန္တရာယ်ကြုံရလောက်တဲ့အထိဖြစ်နေတာကမ်ထဲမှာလဲစားဝတ်နေရေးပါဝင်ရေရှည်ဘဝရည်တည်နေထိုင်ရေးအတွက်သူတို့အခုဆိုရင်၅နှစ်ကျော်၆နှစ်ထဲဝင်လာပြီပေါ့ဆိုတော့ဒီလိုဘဝအာမခံချက်တွေမရေမရာရှိနေတဲ့အခြေအနေအနေထားအပေါ်မှာမဟုတ်ဝေနုအနေနဲ့ပေါ့နော်သူတို့တွေရဲ့ဒီကံထဲမှာနေနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်မဟုတ်ဝေနူဘာများပြောချင်တာရှိပါလဲသူတို့အတွက်ဘာများဒီထက်ပိုပြီးတော့မှစောင့်ရက်ပေးနိုင်တာလှုပ်ပေးနိုင်တာမျိုးရရှိမလဲရှင
်ဟုတ်ပါတယ်သူကလေဒုက္ခသည်တွေကဒီလိုမျိုး2019မှာအများစုထွက်ခွာခဲ့ရတာဖြစ်တယ်ပေါ့နော်ရခိုင်ပြည်ကနေပြီးတော့စစ်တပ်ကသူတို့ရဲ့ရွာတွေကိုမိရှို့ပြီးရနောက်ပိုင်းမှာဒါပေမဲ့အဲ့ဒီအရင်ကဒုက္ခတွေလည်းဒီဘင်္ဂလားဒေ့ရှ်ကမ်ပဏီထဲမှာရှိနေတဲ့2016တုန်းကလူ8000ကနေ3000လောက်နေပါထွက်ခဲ့ရတဲ့လူတွေလည်းရှိသလိုဟို2012တုန်းကထွက်သွားတဲ့လူလည်းအနည်းချင်းရှိပြီးတော့1990တုန်းကကျန်နေခဲ့တဲ့ဒုက္ခတွေတွေနဲ့1988တုန်းကကျန်နေခဲ့တဲ့ဒုက္ခတွေတွေလည်းရှိရဲဆိုတော့စုစုပေါင်းလူတန်းကျော်နေပါအမှဟိုနှောင့်ပိတ်မိနေတာပေါ့နော်ဆိုရဲဟာမျိုးဖြစ်တဲ့အခါကျတော့ခုဘင်္ဂလားဒေ့ရှ်အစိုးရကလည်းနှစ်တည်ကြာလာတဲ့ခါကျတော့သူတို့ကလည်းဒီဒုက္ခတွေကိုသွားသိပ်ပြီးတော့မကြည်ဖြူတော့ဘူးပေါ့နော်သူကောင်းကောင်းမဆက်ဆံတော့တဲ့ဟာမျိုးဖြစ်လာတယ်ဖြစ်တဲ့ခါကျတော့ဒီဒုက္ခတွေစခန်းတွေမှာလူတွေကအမတန်မှဒုက္ခဆင်းရဲရောက်နေကြတယ်အခုဒီဟိုစားပလတ်စတစ်တာဘူလင်းတွေနဲ့လေသူတို့နေရတဲ့အိမ်တွေဆယ်ပေပက်လေအိမ်လေးတွေပေါ့နော်ဒီ ไอ้เองเลยเดี๋ยวมาโซลูชันเนี่ยเนี่ยเนี่ยเนี่ยบางอย่างส่วนจ่าพี่ว่าคือกันแต่มือเรื่อยๆเลยข้าเจ้าตัวตัวละคนนี้ลูกไอ้สาวตัวคนนี้ปูพี่ว่ามาเช่นนี้โซลาร์เลยข้าเจ้าที่เดลี่เดี๋ยวมาเลยพลาสติกเดลี่เดี๋ยวมาจะนี่กูจะนี่ก็อารมณ์อยู่นี่นี่อะไรหามอยู่บ่เนาะเนี่ยปูเนี่ยปูมวยวายมวยมวยวายยี่เลยเจ้าเนี่ยปูเองปูพี่ว่าเท่าไหร่มาหูป้าอู้ลมอยู่ลูกท้าตัวลมอยู่พี่ว่าตัวตัวลูกข้าตัวข้ ပြီးတော့ထွက်ပြေးဖို့စူးစမ်းတာပေါ့နော်စီဒီမလေးရှားကိုဟိုသွားတာပဲဖြစ်ဖြစ်ခုနလေးလေငယ်လေးတွေကိုသူတို့ငှားပြီးတော့မလေးရှားဘက်ကိုထွက်ခွေစူးစမ်းတာပဲပြီးအဲ့မှာလဲအမပြောသူလိုပဲသူတို့ဟိုလူကုန်ကူးတဲ့လူကုန်ကူးတဲ့လူတွေကနေပြီးတော့မှာဒီအမျိုးမျိုးနှိမ့်ဆက်ညှဉ်းပန်းတာငွေညှစ်တာတွေနောက်ပြီးတော့အကြမ်းဖက်မှုတွေခံရတာတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုခံရတာတွေတက်ဖြတ်ခံရတာတွေကနေမှာတက်ဆင်အဲပင်လယ်တွေထဲမှာဆိုလို့ရှိရင်လေရဲ့ဆက်တွေပြက်ပြီးတော့မှာပင်လယ်တွေမှာမျောလာပေါင်းများစွာမျောပြီးတော့ဒေသွားတဲ့လူတွေအဲ့လိုမျိုးတော်တော်ကျွန်တော်တို့ဒုက္ခဆင်းရဲတွေခံနေကြရတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဘာလုပ်နိုင်လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ပြည်သူတွေတာမှန်ပြည်သူတွေအနေနဲ့ကတော့ဒါအနည်းဆုံးတော့ကျွန်တော်တို့ကနိုင်ငံရေးရဖြည့်ရှင်းမှုတွေဒါတရားရေးရဖြည့်ရှင်းမှုတွေဖြစ်မလာသေးတဲ့တက္ကလာမှာကျွန်တော်တို့လူသားချင်းစာနာတဲ့စိတ်နဲ့ဒီကိစ္စတွေကိုကျွန်တော်တို့လေ့လာပြီးတော့မှလေအများသိအောင်လုပ်ပေးပြီးတော့ဒီလူတွေရဲ့လက်ရှိခံစားနေရတဲ့ဝေဒနာတွေကိုနည်းနည်းညော့သွားအောင်လုပ်ပေးလို့ရတဲ့ဟာမျိုးတွေရှိရပါတော့အဓိက awareness လေး raising တွေများလုပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်ဟုတ်အဓိကကတော့အခုလက်ရှိကတော့ဒီခေလုံမှုအတွက်ကိုဒီလက်ခံပေးထားတဲ့ Bangladesh အစိုးရအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းဘက်ကလည်းလူသားချင်းစာနာမှုကူညီတွေပေးတယ်ဒါပေမဲ့အခုအချိန်မှာဒီသူတို့အတွက်ရိတ်ခါဖြတ်တောက်မှုတွေလည်းရှိနေတယ်ပေါ့နော်ဆိုတော့သူတို့ကအแทးထဲမှာကမ်းထဲမှာလည်းနေနေရတဲ့ဘဝကအနာဂတ်မရှိဘူးအပြေကိုထွက်သွားတဲ့အခါမှာလည်းကမ်းမမြင်လမ်းမမြင်ဖြစ်နေတယ်ဆိုတော့သူတို့အတွက်ကိုဘာများတိထပ်ပို့ပြီးတော့ဆောင်ရွက်ပေးနိုင်တာလုပ်ပေးနိုင်တာမျိုးရှိမလဲမဝင်လူအဲ့ဒီလက်ရှိဖြစ်နေတဲ့အနေအထားပေါ်မှာရောဘယ်လိုသုံးသပ်မိပါလဲရှင်
အခုကျမတို့တွေလည်းပြောဟိုတိုက်တွန်းနေတာကဒီဘင်္ဂလားဒေ့ရှ်အစိုးရနေကနေပြီးတော့မှခမင်းမှာဒပိုင်းဒီဒုက္ခသည်တွေရဲ့ဘဝလူနေမှုအခြေအနေ6လအောင်လုပ်ပေးဖို့ပေါ့နော်နောက်ဒပိုင်းကတော့သူတို့လုံခြုံမှုတွေမရှိဘူးတပြက်မှုတွေဖြစ်နေရပေါ့နော်ဒီလိုမျိုးရာဇဝတ်ကိုင်းတွေအများကြီးဖြစ်လာတဲ့ဓာတ်မျိုးတွေကိုကျမတို့ခံသူတို့အေးအေးယူပေးဆောင်ရွက်ပေးဖို့စသဖြင့်အဲ့ဓာတွေကိုကျမတို့တိုက်တွန်းနေတာပေါ့နော်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကမဟုတ်ဘူးသူတို့အရန်ကြာနေပြီသူတို့ဒီမှာမထားနိုင်တော့ဘူးပုံစံမျိုးနဲ့စစ်တပ်နဲ့စကားပြောပြီးတော့ဒီဘက်ကိုပို့ဖို့စူးစမ်းတယ်ဒီဘက်ကိုပို့ဖို့စူးစမ်းလဲဒီဘက်မှာကစစ်တပ်ကသူ့ရဲ့ဒီလူမျိုးတို့တပြက်မှုမူဝါဒတွေကိုကျမတို့ဟိုပပျောက်မှုမရှိသေးဘူးရခိုင်မှာရှိနေတဲ့လူတွေတော့မှအခုချိန်ဒီနှိမ့်ပေါင်းစုံနဲ့ညှဉ်းပန်းနှိပ်စက်နေရဆိုတော့ဟိုဘက်ကလူတွေကလာဖို့အဆင်မပြေသေးဘူးအဲ့တော့နိုင်ငံတကာကနေပြီးတော့ကာကွယ်ပေးရမယ့်အတောင်းဝင်ဖြစ်တဲ့အတွက်ကြောင့်ဟိုလိုသူတို့ကိုဒါဖိအားပေးဖို့လိုတယ်ပေါ့နော်ကုလသမဂ္ဂဆိုလဲကုလသမဂ္ဂအလျောက်တခြားဒေါနာဒီဒုက္ခသည်တွေအတွက်ကိုဒီစားဖို့တောက်ဖို့ဒီကဲဆယ်ရေးဆိုင်ရာအလှူငွေတွေပေးနေတဲ့အစိုးရတွေကိုကျမတို့ဒီကိစ္စတွေကိုတည်တည်ချာချာဆွေးနွေးပြီးတော့ဖိအားပေးမှုတွေလှုပ်ဆောင်ဖို့လိုတယ်လို့ထင်ပါတယ
်။ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါအဲ့တော့ဒီရိုဟင်ဂျာညီကိုမောင်နှမတွေပေါ့နော်ဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ဘင်္ဂလားဒေ့ဘက်ကလူတွေကဒီရခိုင်မြောက်ပိုင်းမှာကြံငယ်သေးတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ကိုမဝဝေနုအနေနဲ့ဒီအခုလက်ရှိသူတို့အတွက်လည်းတရားမျှတမှုရအောင်လည်းလုပ်နေတယ်ရေရှည်ဘဝတွေအတွက်လည်းခုနပြောတဲ့အကြံပေးချက်တွေလည်းအများကြီးရှိတော့သူတို့ကိုမဝေနုနေတယ်ပါများတဲ့စကားပါခြင်းတာရှိပါလဲရှင်
အဲ့တော့ဒုက္ခတွေဖြစ်လာပြီဆိုကိုယ်နိုင်ငံကနေပြီးဆွန့်ခွာရတယ်ကိုယ်နိုင်ငံထဲမှာလည်းဖိနှိပ်မှုခံရတယ်ကိုယ်နိုင်ငံကနေဆွန့်ခွာရခွန်ဆွာရဆိုကြတဲ့ဟိုကဒုက္ခတွေဖြစ်လာပြီဆိုကြတဲ့ဒုက္ခတွေရောရှိရမှာပဲဆိုတော့အဲ့ဒီဒုက္ခတွေကိုကျွန်တော်တို့ဘယ်လောက်ထိကြံ့ကြံ့ခံပြီးတော့ကြံ့ကြံ့ခံပြီးတော့မှကြော်လွှားနိုင်တယ်လဲဆိုတဲ့အပေါ်မှာပဲကျွန်တော်တို့ကဘယ်သူတွေဖြစ်လာမလဲဒုက္ခတွေဘဝကြော်လွန်တဲ့အခါမှာကိုရီးယားဘယ်သူတွေဖြစ်လာမလဲဆိုတဲ့ဟာအဆုံးဖြတ်ပေးသွားမှာဖြစ်တဲ့ဒါတခြားလူတွေနဲ့ကျွန်တော်တို့တန်းတူတကဘာလုံးမှာရှိနေလူတွေနဲ့တူညီတဲ့ဂုံတိတ်ခါရှိတဲ့လူဖြစ်တယ်လွတ်လပ်တဲ့လူဖြစ်တယ်အဲ့လွတ်လပ်တဲ့လွတ်လပ်မှုဆိုရယ် mindset ကိုကျမတို့ exercise လုပ်ပြီးတော့ကိုယ့်ကိုယ်ကိုပို့ပြီးတော့မှကြီးထွားအောင်ပို့ပြီးတော့မှဖွံ့ဖြိုးအောင်စူးစမ်းပါလို့ပဲကျမဒုက္ခတဲ့ညီကိုမောင်နှမတွေအကုန်လုံးကိုကျမကတိုက်တွန်းချင်တယ်အဲ့တော့မှသာလင်းကိုယ့်မှာရှိရဲ့ကိုယ့်ရဲ့မိသားစုကိုကကြည့်ရှုနိုင်မယ်အမေအဖေဖိုးဘွားဟုတ်လားလူကြီးကိုကြည့်ရှုနိုင်မယ်နောက်ကိုယ်တက်လာတဲ့နောက်ထပ်အဲသားသမီးတွေကိုကပြန်လဲပြီးတော့မှဒီလိုမျိုးလွတ်လပ်တဲ့ mindset ဖြစ် ောင်တင်ယူပေးနိုင်ပြီးတော့တစ်ချိန်မှာဒုက္ခတွေမဟုတ်တော့တဲ့အခါမှာဂုံတိတ်ခါရှိရဘဝတစ်ခုကိုတည်ဆောက်နိုင်မှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဝင်လို့အခုလိုမျိုးဖြစ်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပါ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြရန်အမှတ်လေးပါတာ3ပြည့်စီကြပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှလာနဲ့မနက်ခင်အစီအစဉ်တွေကို American ပြည်ထောင်စုအမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ရှူစားနားဆင်ရမှာကတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မဆုနဲ့ထူးခြားဆန်းများသတင်းများအစီအစဉ်တွေပါ။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စာကြရအောင်ပါ2023ခုနှစ်ထဲမှာကဘာမာရောမြန်မာမာဝါစစ်ပွဲတွေရဲ့သတင်းမြင့်ကွင်းတွေကလွန်မောနေခဲ့တာတွေတွေ့ကြမှာဖြစ်ပါတယ်။2023နှစ်ကုန်ပိုင်းကာလတွေမှာကဘာမာဟာမတ်အစ္စရေးစစ်ပွဲကြီးပေါ်ပေါက်လာခဲ့တယ်လို့မြန်မာနိုင်ငံမှာလည်း2029စစ်စင်ရေးကြီးဖြစ်ပေါ်ခဲ့ပါတယ်။လောင်စာဆီပြက်လက်မှုအပါအဝင်စစ်ပွဲရေးဆုပ်ယုပ်ကြဆင်းမှုတန်ကိုမြန်မာပြည်သူတွေအလူလဲခံခဲ့ကြပါတယ်။2023ခုနှစ်ထဲဖြစ်ပေါ်ခဲ့တဲ့ထူးခြားဖြစ်စဉ်တချို့နဲ့သုံးသပ်ချက်တကူကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွေးနိုင်တဲ့သူအလိမ္မာတို့ကတင်ဆက်ထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာVOA ပရိသတ်များအားလုံး2024နှစ်တင်မှာကျန်းမာပျော်ရွှင်ကြပါစေ။လူရင်းစန္ဒာများပြည့်ဝကြပါစေ။ဘေးရန်ရဲ့ပေါင်းမှကင်းဝေးကြပါစေလို့ဆုတောင်းမြတ်တာပို့သလိုက်ရပါတယ်ခင်ဗျာ။ဒီတစ်ပတ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေ2023ခုနှစ်ဟာမြန်မာနေဦးတော်လှန်ရေးအတွက်အဆုံးပြတ်နှစ်လားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။2023ကုန်ဆုံးလို့2024နှစ်တစ်ကိုရောက်ရှိခဲ့ပါပြီ။အချိန်ဆိုတဲ့ယထာကြီးကတော့မယမနာတရွေ့ရွေ့ဆက်လက်ခုံမောင်းနေစေပါ။ကိုဗစ်ကရောဂါလွန်ကာလဟာကမ္ဘာကြီးမှာရောမြန်မာမှာပါစစ်ပွဲတွေရဲ့အနှိဋ္ဌာယုံဒီကွာလွှမ်းမိုးနေတယ်လို့ဆိုရမှာပါ။2022ဖေဖော်ဝါရီမှာရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့စစ်ပွဲကြီးဖြစ်ပွားခဲ့တယ်လို့2023အောက်တိုဘာမှာတော့ Hamas Israel စစ်ပွဲကြီးပေါ်ပေါက်လာခဲ့ပြန်ပါတယ်။စစ်ပွဲတစ်ခုလုံးဟာကဘာကြီးရဲ့ရှိန်ခွင်ချာကိုပြောင်းလဲသွားစေနိုင်တာမို့ဒီကဘာလုံးကရင်တထိတ်ထိတ်နဲ့စောင့်ကြည့်နေခဲ့ကြရတာပါ။ဒါကြောင့်လဲပြီးခဲ့တဲ့ခရစ်မတ်ကာလမှာဒီကဘာလုံးငြိမ်းချမ်းရဖို့ပုပ်ယဟန်မင်းကြီးကဆုတောင်းခဲ့တာပါ။အထူးသဖြင့် Hamas Israel စစ်ပွဲနဲ့ Russia Ukraine စစ်ပွဲတွေကိုငြိမ်းချမ်းရေးဖော်ဆောင်ကြဖို့ပုပ်ယဟန်မင်းကြီး Francis ကတိုက်တွန်းခဲ့ပါတယ်။ဝမ်းနည်းစရာကောင်းတာကတော့ယေရှုခရစ်တော်ဖွားမြင်ရဒေတာလို့ယုံကြည်ထားကြတဲ့ပါလက်စတိုင်းလူမျိုးတွေနေထိုင်ရာဂျော်ဒန်မြစ်နောက်ဖက်ပိုင်းကဘက်သလဟမ်မြို့မှာတိုက်ပွဲတွေကြောင့်ခရစ်မတ်ပွဲတော်တွေမကျင်းပနိုင်တာပဲလို့ပိုယမ်းမင်းကြီးကပြောဆိုခဲ့ပါတယ်။ပိုယမ်းမင်းကြီးဟာဝတ်ပြုစုတောင်းပွဲတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းမကြခဏပြောကြားလို့ရှိပါတယ်။သူဟာမြန်မာပြည်သူတွေနဲ့အတူနီးနီးကပ်ကပ်ရှိနေပြီးမြန်မာပြည်သူတွေအနေနဲ့စိတ်ဓာတ်မကျပဲဖျားသခင်ရဲ့အကူအညီတွေကောင်းရှိပေးမှုတွေရဖို့အမြဲတမ်းဆုတောင်းပေးနေတယ်လို့ပိုယမ်းမင်းကြီးက2023နိုဝင်ဘာလ19ရက်နေ့အပတ်စဉ်ဝတ်ပြုဆုတောင်းပွဲမှာပြောကြားခဲ့တာကို VOE သတင်းမှာဖော်ပြခဲ့တာတွေ့ရပါတယ်
Listen the Dynamic Combine မှာ Person of the Year တနစ်တာအတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်ကမ္ဘာကျော် Time Magazine ကြီးကရွေးချယ်လေးရှိပါတယ် Time Magazine ကြီးဟာPerson of the Year ရွေးချယ်သတ်မှတ်တဲ့အစီအစဉ်ကို1928ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့လူအဖွဲ့အစည်းကိုပြုပြင်ပြောင်းလဲနိုင်သူတွေကိုရွေးချယ်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ် 2022 ခုနှစ်ရဲ့ Person of the Year အဖြစ် Russia ကျူကျော်စစ်ကိုခုခံတိုက်ခိုက်ရမှာခေါင်းဆောင်မှုပေးနေတဲ့ Ukraine သမ္မတ Vladimir Zelensky ကိုရွေးချယ်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ် 2023 ခုနှစ်မှာတော့ American Pop Up ဆိုတော့ Taylor Swift ကိုရွေးချယ်ခဲ့တာတွေ့ရပါတယ်။ဘာဖြစ်လို့အသက်32နှစ်အရွယ်အမေရိကန်ပေါ့ဆိုတော့ Taylor Swift ကို Person of the Year အဖြစ်ရွေးချယ်ခဲ့ရပါတယ်လေ ထေလဆွေပြေကိုပိုင်စတိုင်နဲ့လုံဆောင်ချက်တွေဟာများစွာသောအကျိုးကျေးဇူးတွေဖြစ်စေတဲ့ကဘာတစ်ခုကိုဖန်တီးပေးနိုင်ခဲ့ပါတယ်။သူ့ဘဝစကြောဟာလည်းကဘာလုံးဆိုင်ရာဒဏ္ဍာရီအလဲအပြောင်းမျိုးကိုဖြစ်ပေါ်စေပါတယ်။ဒါအပြင်ကိုဗစ်ကာလပျော်ရွှင်မှုတွေလိုအပ်နေတဲ့လူအဖွဲ့အစည်းလူမှုအတိုင်းဝန်အတွက်စိတ်လှုပ်ရှားမှုနဲ့ပျော်ရွှင်မှုတွေကိုပေးနိုင်တဲ့အတွက် Time Magazine ကြီးကတနည်းဒါအတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်ခဲ့တာလို့ဆိုပါတယ်။ထေလာဆွတ်ပါအခုချိန်ထိအမေရိကန်ဂီတဆု AMA ဆု40ရရှိထားပြီးတော့2023ခုနှစ်အတွင်းမှာသူ့ရဲ့ Eras Tour လို့ခေါ်တဲ့တစ်ချက်လှလှသီဆိုမှုကနေအမေရိကန်ဒေါ်လာ 1.4 ဘီလီယံရရှိခဲ့တယ်လို့ The Wall Street Journal ကခန့်မှန်းထားပါတယ်
။မြန်မာနိုင်ငံမှာရောကုန်ဆုံးခဲ့ပြီးဖြစ်တဲ့2023ခုနှစ်ထဲမှာဘယ်လိုဖြစ်စဉ်တွေထူးထူးခြားခြားဖြစ်ပေါ်ခဲ့ပါသလဲ။မေလ28ရက်နေ့မှာ2020ရွေးကောက်ပွဲအနိုင်ရပါတီ NLD အပါအဝင်နိုင်ငံရေးပါတီ40ခုဖျက်သိမ်းခဲ့တာမေ30ရက်နေ့31ရက်နေ့တွေမှာပြုလုပ်ခဲ့တဲ့စကိုင်းဖိုရမ်ဂျွန်ဆန်ရက်နေ့မှာဖွဲ့စည်းခဲ့တဲ့ကရင်ပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ဖန်စီချင်းချချင်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းတို့ဇူလိုင်9ရက်နေ့မှာတွေ့ဆုံခွင့်ရခဲ့တဲ့တဲ့ရင်အော်တိုဘာလ15ရက်နေ့ကစစ်ကောင်စီနေပြည်တော်မှာပြုလုပ်ခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆက်ရေးသဘောတူစာချုပ် NCA ချစ်နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားနဲ့အော်တိုဘာ29ရက်နေ့မှာစတင်ခဲ့တဲ့မြောက်ပိုင်းညီနောင်၃ဘွယ်ဦးဆောင်တဲ့တစ်တုံညာနှစ်ခုစစ်စင်ရေးတွေဟာနိုင်ငံရေးအရထူးခြားတဲ့ဖြစ်စဉ်တွေလို့ဆိုနိုင်ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးကသူနဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်လို့ဇူလိုင်17ရက်ကနေ14ရက်နေ့ထိအာဆီယံလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံမှာပြုလုပ်တဲ့အာဆီယံနိုင်ငံကြ ాయి ဝန်ကြီးများအစည်းအဝေးမှာထုတ်ဖော်ပြောဆိုချက်ဟာပြည်တွင်းရောပြည်ပမှာပါနိုင်ငံရေးအရာအတော်လေးလှုပ်ခတ်ခဲ့တာတွေ့ခဲ့ရပါတယ်
အောက်တိုဘာလ15ရက်နေ့နေပြည်တော်မှာပြုလုပ်ခဲ့တဲ့တနိုင်ရလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ရှင်းနှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကတော့ငြိမ်းချမ်းရေးဖန်ပြတဲ့အတူရောင်ခံတာလို့ဝေဖန်မှုတွေပြင်းပြင်းထန်ထန်ခံခဲ့ရပါတယ်နေပြည်တော်မှာပြုလုပ်တဲ့အငင်းပွားပွဲ NCA ရှစ်နှစ်ပြည့်အခမ်းအနားအပြီးစနေရက်အကြာမှာတော့မြောက်ပိုင်းညီနောင်သုံးဖွဲ့ဦးဆောင်တဲ့တော်လှန်ရေးမဟာမိတ်တပ်တွေရဲ့တစ်တုံညာနှစ်ခေါ်စစ်စစ်ရေးကြီးပေါ်ပေါက်လာခဲ့တာတွေ့ကြရမှာဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီအဖွဲ့ဝင်တအူးဖြစ်တဲ့စစ်ဦးစီးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းအပါအဝင်ထိပ်တန်းဗိုလ်ချုပ်10ဦးထပ်မင်းကိုထောင်ဒဏ်ချမှတ်တာတာဝန်ကအနာပေးတာစစ်တပ်ကနေထုတ်ပယ်ခဲ့တာတွေကိုလည်း2023ခုနှစ်ထဲမှာတွေ့ခဲ့ရပါတယ်
။စီးပွားရေးအရကြည့်ရင်လည်း2023နှစ်ကုန်ပိုင်းမှာလောင်စာဆီပြတ်လတ်မှုအပါအဝင်စီးပွားရေးဆော့ယုတ်ကျဆင်းတဲ့ဒဏ်ကိုမြန်မာပြည်သူတွေအလူးလက်ခံနေရပါတယ်။ကိုဗစ်ကယောဂကာလအလွန်မှာမူလအနေထားပြမရောက်သေးတာဆိုလို့အာဆီယံအပါအဝင်အရှေ့အာရှနိုင်ငံတွေထဲမှာမြန်မာတနိုင်ငံတည်းသာကြံတယ်လို့ဒီဇင်ဘာ12ရက်နေ့ကထုတ်ပြန်ချက်မှာကမ္ဘာ့ဘဏ်ကမှတ်ချက်ပေးထားတာတွေ့ရပါတယ်2023အခြေအနေကိုခြုံငုံသုံးသပ်ကြည့်ရင်နိုင်ငံရေးအရာရောစီးပွားရေးအရာပါအာဏာသိမ်းစစ်ကောင်စီဟာနိုင်ငံကိုမထိန်ချုပ်နိုင်တော့ဘူးဆိုတာထင်ထင်ရှားရှားတွေ့ကြရမှာပါဒါကြောင့်လဲနိုင်ငံရေးသူတေသီတွေနိုင်ငံရေးအကဲခတ်တွေမီဒီယာတွေက2021အာဏာသိမ်းမြန်မာစစ်ကောင်စီဟာအရင်တုန်းကအာဏာသိမ်းစစ်ကောင်စီတွေလိုနိုင်ငံကိုထိန်းချုပ်နိုင်စွာမရှိတော့ဘူးစစ်ကောင်စီဟာတော်လှန်ရေးအင်အားစုတွေကိုရှုံးနိမ့်နေပြီစစ်တပ်ဟာပြိုလဲသွားနိုင်တယ်လို့သုံးသပ်လာကြတာဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကတော့2023ဟာတော်လှန်ရေးအဆုံးသတ်အတွက်အဆုံးဖြတ်ပေးတဲ့နှစ်ဖြစ်ခဲ့ပါတယ်လို့ဒီဇင်ဘာ23ရက်နေ့ကထုတ်လွှင့်တဲ့ BBC မြန်မာပိုင်းအစီအစဉ်နဲ့တွေ့ဆုံကမ်းမှာပြောကြားခဲ့ပါတယ်။2023ဟာတော်လှန်ရေးအောင်မြင်ဖို့အဆုံးအဖြတ်ပေးတဲ့နှစ်လားဆိုတာကတော့မကြခင်ရောက်ရှိလာတော့မယ့်2024ရဲ့နေ့ရက်တွေကအဖြေပေးပါလိမ့်မယ်ခင်ဗျာ
။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့မြင်ကွင်းကျဲမဆူပါမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရမှုတွေပြည်တွင်းစစ်နဲ့အပြိုင်ဖြစ်ပွားခဲ့သလိုအာဏာသိမ်းပြီးနောက်မှာတော့အလွန်ဆိုးဝါးတဲ့အနေအထားကိုရောက်လာပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျန်းမဆုမှာဒီအချက်လက်ကိုအခြေပြုပိုင်းခြားဖော်ပြထားပါတယ်
င်ကူပြောင်းမှုဆိုင်ရာတရားမျှတမှုဆိုတာပါလေမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးလဲဆိုတာအခုကလစ်မှာတင်ပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအရှိန်အကြဆုံးပြည်တွင်းစစ်နယ်အပြိုင်ဖြစ်ဆက်ဆက်မှာစိုးရွားတဲ့ရာဇဝတ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေဟာဆက်လက်ဖြစ်ပွားနေပါတယ်2021ခုနှစ်ဖေဖော်ဝါရီလရက်ဆက်အနာသိမ်းပြီးနောက်ပိုင်းမှာတော့အသွင်ကူးပြောင်းမှုဆိုင်ရာတရားမျှတမှုကိုပေါ်ဆောင်မှုအတွက်ပူလူမိန်မိန်ခဲ့ပါတယ်မြန်မာစစ်တပ်အပါအဝင်တခြားလက်နက်ကိုင်တပ်ဖွဲ့ဝင်တွေကလည်းကလေးငယ်တွေပါဝင်အရက်သားတွေကိုအတင်းအဓမ္မစစ်သားစုဆောင်တာပြန်ပြီးဆွဲတာလှမ်းစည်းခေါ်ဆောင်တာနဲ့နေအိမ်မီးရှို့တာစားတဲ့ရိတ်ခါတွေကိုဖျက်ဆီးတာအမျိုးသမီးတွေကိုအကြမ်းဖက်တာစတဲ့လုပ်ရက်တွေကိုကျူးလွန်နေစေဖြစ်ပါတယ်နိုင်ငံသူတွေအတွက်တရားမျှတမှုကိုပေါ်ဆောင်ဖို့နဲ့ပြည်ပခါတွေချုပ်နှိမ်မှုအတွက်အဓိကအကန့်အသတ်တွေကတော့ရုံးရတလေတုံ့နဲ့အရာဖြစ်စီအာဏာရှိသူလက်နက်ရှိသူကိုမလုံဆန်ဝင်တဲ့နိုင်ငံရေးအရာဖြစ်စီဥပဒေကြောင့်ရဖြစ်စီကျူးလွန်သူတွေအတွက်ပြစ်ဒဏ်ခင်းလွတ်ခွင့်ရရှိနေသေးတာပဲဖြစ်ပါတယ်အမှန်တော့ပြည်ပခါတွေအဆုံးသတ်တဲ့အချိန်အာဏာရှင်စနစ်ချုပ်ငင်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးကာလရောက်မှသာဖြေရှင်းရမှာမဟုတ်ပါဘူးအခုလိုကြာကာလတော်လှန်ရေးဖြစ်တဲ့ပြည်ပခါတွေဖြစ်ပွားနေတဲ့အချိန်မှာတော့လှုံ့ဆော်မှုအရေးကြီးပါတယ်အသွင်ကူးပြောင်းမှုဆိုင်ရာတရားမျှတမှုကိုပေါ်ဆောင်ဖို့အတွက်ရေတုနဲ့ကြာကာလမှာတော့ချိုးမဝဆိုင်ရာတပ်တွေထောက်ထားတွေကိုမှတ်တမ်းပြုစုတာတွေလုပ်တင်ပါတယ်။စွမ်းဆောင်ရည်မြင့်တင်ရေးအစီအစဉ်တွေအမှုပညာကိုအခြေခံပြီးပေါ်ဆောင်တာတွေလူမှုအခြေပြုနှစ်သိမ့်ဆွေးနွေးတာတွေနဲ့လူမှုအသိဉာဏ်များလာစေဖို့စကားဝိုင်းများပြုလုပ်တာတွေလည်းလုပ်ပေးလို့ရပါတယ်။ရေရှည်မှလှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေကတော့ဥပဒေစိုးမိုးမှုအတွက်တရားရင်စနစ်ပြုပြင်ပြောင်းလဲဖို့ပါပဲ။အဲ့လိုမျိုးပြုပြင်ဖို့ဆိုရင်အမှန်တရားရှာဖွေရေးလုပ်ငန်းစဉ်တွေကိုဦးစားပေးဖော်ဆောင်ပြီးမျက်နှာသူတွေကိုအတိအမှတ်ပြုလက်ခံပေးဖို့လိုအပ်ပါတယ်။နောက်ထပ်အရေးကြီးတဲ့အစီအစဉ်ကတော့အဲ့ဒီမျက်နှာသူတွေအတွက်ပြန်လည်ကူစားရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ရမှာဖြစ်ပါတယ်။အသွင်ကူးပြောင်းမှုဆိုင်ရာတရားမျှတမှုကိုဖော်ဆောင်ခြင်းဖြင့်မြန်မာနိုင်ငံရဲ့ပြည်ပခန့်အသွင်ပြောင်းပြင်နိုင်ရေးနဲ့ငြိမ်းချမ်းစွာဖြေရှားရေးရင်ကြားစေဖို့အတွက်အထောက်ပံ့ဖြစ်နိုင်ပါတယ်။
ခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်အလဲရောက်ပါပြီ။မက္ကဆီကိုနိုင်ငံမှာခရီးယန်တီလာရှင်လုံးဝတ်ဆင်ထားတဲ့အမျိုးသမီးတစုဆေးချောက်ရှုနေကြပါရယ်။အမေရိကန်ပြည်ထောင်စုကအဝေးပြေးလမ်းပေါ်မှာကားမောက်ပြီးတော့6ရက်ကားထဲမှာပိတ်မိနေတဲ့သူကိုကယ်တင်နိုင်ခဲ့ပါရယ်။ကယ်လီဖိုးနီးယားပြည်နယ်ကကမ်းခြေတစ်ခုမှာတော့လက်မင်းအထိနဲ့တဲ့ရေခဲရေစီပိုင်းနဲ့ဝင်ဆိုင်ပြီးတော့ကျင်ယာဖက်ကိုရှာပုံတော့ထွက်နေကြပါရယ်။ပင်လယ်ဖြတ်ကျော်ရွှေလင်းပြိုင်ပွဲမှာပထမဆုံးအကြိမ်အဖြစ်ကြောင်လေးတကောင်လိုက်ပါခဲ့ပါတယ်ဒီလိုကဘာသလွားကထူးခြားတဲ့သတင်းတွေကိုကိုစံကျော်နဲ့မအီတန်းစင်တို့တင်ဆက်ထားပါတယ
်မက္ကဆီကိုနိုင်ငံအလဲပိုင်းကဝေးလံခေါင်ပြတဲ့ကြေးဝါတစ်ခုမှာလာပြည့်နေတိုင်းခရီးယန်တီလာရှင်လို့ဝတ်ထားတဲ့အမျိုးသမီးတွေစုဝေးပြီးဆေးကြောက်လှိမ့်ရှူကြပါတယ်ခရီးယန်တီလာရှင်လို့ဝတ်ထားပေမဲ့ကက်သလစ်ခရီးယန်ဘာသာဝင်တွေတော့မဟုတ်ကြပါဘူး2014တုန်းကစခဲ့တဲ့ Sister of the Valley လို့နာမည်ပေးထားတဲ့အဖွဲ့ဝင်တွေဖြစ်ကြပြီးဆေးချောက်ရဲ့ကုစားနိုင်မှုအစွမ်းကြောင်းဟော်ပြောဖြောက်ဝင်နေကြသူတွေဖြစ်ကြပါတယ်ဆေးချောက်အပျော်သုံးဆွဲဖို့ခွင့်ပြုထားတဲ့ American ပြည်ထောင်စုကပြည်내အခု20ကျော်မှဒီအဖွဲ့ကရောင်းချနေပြီးပြီးခဲ့တဲ့နှစ်တုန်းကဆိုရင်ဝင်ငွေ5သိန်းကျော်ရခဲ့တာဖြစ်ပါတယ်ခရီးယန်ဘာသာဝင်တွေများတဲ့မက္ကဆီကိုနိုင်ငံမှာဒီလိုခရီးယန်တီလာရှင်လိုဝတ်ပြီးဆေးကြောက်ရှူတာကပုံကံမှုသဘောတခုပဲလို့အဖွဲ့ဝင်အမျိုးသမီးတယောက်ကပြောပါတယ်ဘာသာရေးကိုစော်ကားတယ်လို့ယူဆသူတွေလည်းရှိတာကြောင့်သူတို့ကနမဲအရင်တွေမတုံးပဲတွယ်ဝိုက်တဲ့နီလန်းနဲ့ဆေးကြောက်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်ခရီးယန်တီလာရှင်လိုဝတ်ဆင်ပြီးဆေးကြောက်ပင်စိုက်တာနဲ့ဆေးကြောက်နဲ့ဆက်ဆက်တဲ့ပွဲတွေတက်တာကြောင့်လူမှုကွန်ရက်မှာဒီအဖွဲ့ဝင်တွေအပေါ်စိတ်ဝင်စားမှုတိုးစေပါတယ်မက္ကဆီကိုနိုင်ငံမှာဆေးကြောက်ကိုတရားဝင်သုံးစွဲခွင့်မရှိပေမဲ့မူရကိုင်းတွေနဲ့ဆက်ဆက်ပြီးရောင်းဝယ်ဖောက်ကားမှုတွေတော့ရှိနေတာပါခင်ဗျာ
အမေရိကန်ပြည်အောင်စုအင်ဒီယားနားပြည်နယ်ပေါ်တစ်မြို့နာမှာကားမောက်ပြီးတော့ကားထဲမှာ6ရက်ကြာပိတ်မိနေတဲ့သူကိုကယ်တင်နိုင်ခဲ့ပါလေဒီဇင်ဘာလ20ရက်နေ့ကလေးကအဝေးပြေးလမ်းမပေါ်မှာကားမောက်ပြီးတော့အောက်ကလမ်းထဲမှာကျသွားတဲ့နောက်ကားထဲမှာပိတ်မိနေခဲ့တာပါဒီဇင်ဘာလ26ရက်နေ့ကျတော့မှအပျက်စီးပြီးများတဲ့ကားကိုတငါသင်နှစ်ယောက်ကတွေ့ခဲ့ရတာကနေကားထဲမှာလူတစ်ယောက်ညက်နေတာကိုလည်းတွေ့ခဲ့တာပါကားထဲကလူကိုတွားခိုင်ကြည့်လိုက်တော့ဒီလူကကောင်းလှယ်လာပြီးတော့သူတို့ကိုစကားပြန်ပြောတဲ့နောက်ကားထဲကနေဝိုင်းထုတ်ပေးခဲ့ပါတယ် အသက်20ဝန်းကျင်ရှိတဲ့ဒီလူကတရားပြင်းထန်တဲ့အတွက်ရဟန်းရည်နဲ့စေရုံကိုပို့ဆောင်ပြရပါတယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ပြင်ဘက်ကစန်တာမိုနီကာကမ်းခြေမြို့မှာတော့လူပြိုအပြိုတွေကရေခဲရေစိမ့်ပြီးကျင်အံဘက်ရှာပုံတော်ထွက်နေကြပါတယ်တန်စင်တွေနားထောင်ပြီးတရားထိုင်ပြီးတဲ့နောက်ရေကူးဝစ်စုံလေးတွေကိုစီဝစ်စင်ပြီးရေခဲမှန်နီးပါး2ဒီဂရီစင်တီဂရိတ်လောက်အေးတဲ့ရေခဲစီပိုင်းကြီးတွေကိုကြုံရလူနဲ့တွဲပြီးဝင်ဆိုင်ကြရပါတယ်။ရေဆိုကန်အောင်ပလတ်စတစ်လောင်းထားတဲ့ကပ်ပြားတွေကိုစီရကြပြီးဒီကပ်ပြားပေါ်မှာလည်းအချစ်ရဲ့အတိတ်ဘယ်ကိုဘလို့ဖွင့်ဆိုသလဲဆိုတဲ့မေးခွန်းရေးထားပါတယ်။လဲပင်အထိနှစ်တဲ့ရေခဲရေစီပိုင်းထဲမှာ3မိနစ်ကြာစင်ရင်တယောက်နဲ့တယောက်အပြန်လဲအချစ်ရဲ့အတိတ်ဘယ်ကိုဖွင့်ဆိုဆွေးနွေးစကားဆမြည်ပြောကြရပါတယ်။အရန်အေးလုံးလုံးအစပိုင်းမှာအာယုံဆိုက်ရခက်ပေမဲ့အကြည့်ချင်းစုံမိတဲ့အခါနှစ်ယောက်လုံးချမ်းအင်းနေတဲ့ခံစားချက်တူမှန်နားလည်ပြီးတော့ဖွင့်ဟပြောဆိုရတာပို့လွယ်ကူသွားတယ်လို့အသက်25နှစ်အရွယ်ကကြည်တဲ့တယောက်ကပြောပါတယ်။သူနဲ့တူတူတွဲပြီးရေခဲရေစိမ့်နဲ့အသက်28နှစ်အရွယ်အမျိုးသားကတော့ခန္ဓာကိုယ်ကအေးတက်ကိုနေသားကြအောင်ကြိုးစားနေချိန်မှာတူတူထိုင်ပြီးအားပေးမဲ့သူရှိတာကောင်းတယ်လို့ပြောပါတယ်။ဖုံးကွယ်မှုကင်းပွင့်ပွင့်လင်းလင်းနှလုံးသားချင်းနှီးဆက်ခြင်းတဲ့အတွက်ပါဝင်ဖြစ်ကြောင်းလည်းသူကပြောပါတယ်။ဒီပွဲကို iceberg company ကစီစဉ်တာဖြစ်ပြီးပါဝင်ခဲ့တဲ့အတွဲတွေအားလုံးတဲ့က၃တွဲကအခုချိန်ထိဆက်တွဲနေကြတော့မယ်လို့ကုမ္ပဏီပူးတွဲတည်ထောင်သူ Kain Castie ကပြောပါတယ်။ရေခဲရေစိမ့်တာကကြွက်သားနာကျင်မှုတွေကိုပြေလျှော့စေတဲ့အတွက်အားကစားသမားတွေနားတဲ့အချိန်မှာရေခဲရေစိမ့်တဲ့နည်းလမ်းကိုသုံးလို့ရှိပါတယ်ခင်ဗျာ
။အော်စတြေးလျနိုင်ငံကကဘာကျော်လှေလော်ရွက်တိုက်ပြိုင်ပွဲဆစ်ဒနီဟိုးဘတ်ပြိုင်ပွဲမှာပထမဆုံးအကြိမ်ဖြစ်ကြောင်လေးတစ်ကောင်မှာတင်မောသားဖြစ်လိုက်ပါခဲ့ပါသည်။ဆစ်ဒနီမြို့ကနေစပြီးတော့ရွက်လင်လာရာကနေတက်စမန်ပီလေတဲကိုဖျက်ဒါဝတ်မြင့်ကိုလည်းစုံတက်ပြီးတော့နောက်ဆုံးဟိုးဘတ်တမားဝင်မြို့မှာပန်းဝင်ရတဲ့ခက်ခဲတဲ့ရွက်လွင်ပြိုင်ပွဲမှာအော်လီလိုနာမည်ပေးထားတဲ့ကြောင်လေးတစ်ကောင်လိုက်ပါလာတာဖြစ်ပါသည်။ဒီပြိုင်ပွဲကျင်းပတဲ့88နှစ်တာသမိုင်းတလျှောက်ကြောင်တစ်ကောင်မှလိုက်ပါဘူးတဲ့ဆိုတဲ့အမှတ်တမ်းမရှိခဲ့ပါဘူး။အော်လီကသူ့ရဲ့သခင်ရေတက်အရာရှိဟောင်းဘော့ဘ်ဝီလျံစ်နဲ့အတူလိုခဲ့တဲ့၅နှစ်လုံးနိုင်ငံတော်ဝန်ရွေးလွှင့်ပြီးတော့လိုက်ပါခဲ့မှုတာဖြစ်ပြီးတက်စမန်ပင်လေကိုလည်းဖျက်ပြီးတော့နယူးဇီလန်နိုင်ငံထီသူတို့အတူတူရွေးလွှင့်ခဲ့မှုပါလေ။ဆစ်ဒနီဟိုးဘတ်ရွေးလွှင့်ပြိုင်ပွဲကိုကြောင်လေးအော်လီနဲ့သူ့သခင်ဘော့ဘ်တူနဲ့အတူလက်တွဲဘက်အဖော်အဖြစ်ခရစ်ဝါရန်နဲ့လိုက်ပါသွားမှာဖြစ်ပါလေ။ဒီပြိုင်ပွဲအတွင်းမှာအဟောင်းဆုံးလေနဲ့လည်းပါဝင်မှာဖြစ်ပါလေ။အမြန်ဆုံးပန်းဝင်ဖို့မမှန်းထားကြတဲ့သူတို့၃ယောက်ကနှစ်တကူအကြုံနေမှာတော့ဟိုးဘတ်မြို့မှာပန်းဝင်နိုင်ဖို့မျှော်လင့်ထားကြပါလိမ့်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တည်င်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကတည်င်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့အကြံပေးလို့ရတယ်ဆိုရင်တော့ VOA ကို email ကနေစာရေးသားဆက်သွယ်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တနင်္ဂနွေနေ့နေ့တက်ကူမိန်ကွန်းထဲယူကရိန်းစစ်ပွဲကိုအနေအကျဉ်းသာရင်ညွန့်ပြောဆိုသလိုရုရှားစစ်တီတော်တွေကိုတရေကောင်းတွေအဖြစ်တင်စားချီကျူးပြီးတော့ညညွတ်ဖို့နဲ့စိတ်ဓာတ်ခိုင်မမှုရှိဖို့အများဆုံးအလေးပေးပြောသွားပါရယ်ကြိုတင်ဖန်ယူထားတဲ့အဲ့ဒီနေ့တက်ကူဗီဒီယိုမိန်ကွန်းမှာရုရှားသမ္မတအနေနဲ့မနစ်ကလိုရုရှားစစ်တီတွေကိုနောက်ခံထားပြီးတော့စစ်သွေးစစ်မှန်နဲ့ပြောဆိုရမျိုးမဟုတ်တော့ဘဲဒီနေ့မှာတော့အစင်လာအတိုင်းခရီမလင်နန်းတော်ကိုနောက်ခံရုံနဲ့ဖော်ပြထားပါရယ်တနင်္ဂနွေနေ့ကဂါဇာကဟာမတ်စစ်သွေးကြွားတို့ကိုအစ္စရေးကပုံကျဲတိုက်ခိုက်မှုလုပ်ခဲ့တာကြောင့်အခု2024ခုနှစ်နှစ်ကူသွားလဲဂါဇာမှာတိုက်ပွဲတွေမြင်းမြန်ဆက်ဆန်းအဆုံးသတ်သွားမဲ့လက္ခဏာမရှိသေးပါဘူး။တိုက်ခိုက်မှုတွေကြောင့်ဂါဇာမြို့မှာလူ35ဦးထက်မနည်းသေဆုံးတယ်လို့စစ်ရုံတာဝန်ရှိသူတွေကပြောပါရယ်။ဂါဇာကမ်းမြောင်ဒေသအလဲပိုင်းမှာအစ္စရေးတပ်တွေကပြင်းထန်စစ်ဆင်နေချိန်မှာပဲအီဂျစ်နဲ့နယ်ချင်းစပ်တောင်ပိုင်းမှာရှိတဲ့ဂါဇာရဲ့ဒုတိယအကြီးဆုံးခန်ယူနစ်မှာလည်းစစ်ဆင်ရေးတွေဆက်ရှိနေပါရယ်။ တရုတ်အနေနဲ့တိုင်ဝမ်နဲ့ချင်းတိပေါက်ပြန်လည်ပေါင်းစည်းဖို့ရှိတယ်လို့တရုတ်သမ္မတရှီကျင်းပင်ကနီကူမင်ခွန်ထံမှထည့်သွင်းပြောပါတယ်။တိုင်ဝမ်မှာသမ္မတနဲ့ပါလီမန်ရွေးကောက်ပွဲတွေမပြုလုပ်ခင်မှာတရုတ်သမ္မတကအခုလိုမှတ်ချက်စကားပြောဆိုလိုက်တာဖြစ်ပါတယ်။တရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်အောင်ဖြစ်ပါတယ်။တင်းလာနေမနက်ဖက်6နာရီနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ40လိုင်းဒိုမီတာ50အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။